Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. VOA Myanmar Bai season ye 2016 khu ne April 5 ye tanin inga ne nya bai 9 na ya ne 10 night season rwe go American pi dang su myo raw Washington DC ka ne line to meter 24 25 51 ne line lat meter 190 ro ka ne tai yai thol lwin ni ba bi shin.ကျမနှံလောပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိခဲ့ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးပူရဲသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆာဆူတီကပြောဆိုပါတယ်တခါကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံကြီးကောင်းဆောင်တို့ချို့ပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီရဲ့နိုင်ငံရဲ့ချာအခွန်ရှောင်ထားတဲ့ဗန်ဆင်းတွေပေါက်ကြတဲ့ကိစ္စဆုံးသက်စစ်ဆေးမယ်လို့ကမ္ဘာ့တဝန်ဆွေးရတွေကကြေပြူပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းရောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင် NLD ပါတီအစိုးရဖွဲ့ပြီးတော့9ရက်အကြာမှာနှစ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်တဲ့ရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြားမှာတော့
အခုဒီဝင်ကြီးရလာတယ်ဆိုတော့ကျမတို့အစိုးရအဖွဲ့တိတ်ကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာရင်းနှီးမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စ
နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုတိုင်းရင်းသားတွေနဲ့နိုင်ငံရေးကျွမ်းကျင်သူဥပဒေပညာရှင်တွေဘက်ကတုံ့ပြန်ပြောဆိုကြတဲ့သတင်းအသေးစိတ်နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှုအတွက်ရှားနိုင်ငံရေးပါတီအားလုံးဥပဒေနဲ့အညီပေါင်းစည်းနိုင်ဖို့ကြိုးစားသွားမယ့်သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပြမဆုံးချိန်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီနဲ့တွေ့ဆုံရမှာမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံသားရဲ့ဝန်ကြီးတောအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။လူလူနဲ့ပြောရမယ်ဆိုရင်အခုဒီဝန်ကြီးကလာတယ်ဆိုတာကျွန်တော်အစိုးရအဖွဲ့အစ်စ်ကိုဂုဏ်ပြုဖို့နောက်ကျွန်တော်ရဲ့နိုင်ငံနှစ်နိုင်ငံကြားမှာယဉ်ညမှုဖြင့်ယဉ်ညမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါတယ်ဒါတွေလာလို့အဲ့ဒါအတွက်လာတာပါဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူ
းမြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေကြုံနေရတယ်လို့ကချင်ပြည်နယ်မြစ်ဆုံမှာတည်ဆောက်မဲ့ရေကာတာစီမံကိန်းဟာဆိုရင်လည်းအရင်ဆိုရလက်ထက်မှာဆိုင်းငံ့ထားခဲ့ရတဲ့အထီးပါဒါပေမဲ့လည်းအစိုးရတဲ့လက်ထက်မှာရက်ဆိုင်ထားရတဲ့ဒီမြစ်ဆုံစီမံကိန်းပြန်ဆနိုင်အောင်ဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကမကြာသေးခင်တုန်းကပဲပြောဆိုခဲ့ပါတယ်စကြေကောက်ကွက်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့နိုင်ငံကြားချုပ်ဆိုထားတဲ့စာချုပ်တွေကိုအများပြည်သူသိရှိခွင့်ရတဲ့လို့ပြောဆိုထားတဲ့ဒေါက်တာဆန်းစုကြည်ကတော့သဘောတူညီချက်နဲ့ပတ်သက်လို့သူကိုယ်တိုင်လည်းအခုအချိန်ထိမသိရသေးဘူးလို့ဒီနေ့နေပြီးတော့မှပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရက်ကြာခီးစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာယင်းနှိမ့်ညံ့မှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးဆက်လက်တွန်းမြင့်သွားဖို့နောက်မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ဒီဒေသခံတွေအကျိုးခံစားခွင့်ရအောင်ဆောင်ရွက်ကြဖို့ညွှန်ကြားသွားမှာဖြစ်တယ်လို့ပြောဆိုပါရရှင်
။ဒေါက်တာဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတွေကနှစ်ခုဖြစ်တဲ့ပညာရေးနဲ့လက်စစ်စွမ်းအင်ဝန်ကြီးဌာနအတွက်ဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ပြည်ထောင်စုရှေ့နေချုပ်အဖြစ်ဘိုးချုပ်ဟောင်းတဦးဖြစ်သူဒုတိယရှေ့နေချုပ်ဟောင်းဦးထွန်းတို့ဦးနဲ့စီရင်စစ်ချုပ်အဖြစ်စီးပွားရေးတက္ကသိုလ်ဗမာကချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လည်းပြည်ထောင်စုလွှတ်တော်မှဒီနေ့အတည်ပြုပါတယ်။ပညာရေးဝန်ကြီးဖြစ်လာတဲ့ဒေါက်တာမျိုးသိန်းကြီးဟာပညာရေးလောကသားတွေကြားမှာရောမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ចောင်းသားတွေကြားမှာပါအငင်းပွားစရာပုံကုတ်တူဖြစ်ပါတယ်။အထူးသဖြင့်တော့သမရဦးသိန်းစင်အစိုးရလက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဥဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးဝင်ဆိုင်ဆွေးနွေးပွဲတွေမှာចောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတွေဖြစ်ပါတယ်။ဒါကြောင့်ပညာရေးပြည်ပြင်ပြောင်းလဲရေးမှာចောင်းသားတွေနဲ့အခြားပညာရှင်တွေနဲ့အဆင်ပြေပြေဆောင်ရွက်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရှေ့နေချုပ်ဖြစ်လာတဲ့ဦးထွန်းထွန်းဦးကလည်းပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်မှာဒုတိယရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာစစ်တပ်မှာဗိုလ်ချုပ်ရာထူးအထိတာဝန်ထမ်းခဲ့သလိုစစ်ဥပဒေချုပ်အဖြစ်လည်းတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်စီစဉ်တွေကြောင့်ကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ပုံမှန်ပြင်းထန်တဲ့ပိတ်ဆို့တပ်ခတ်ရေးယူမှုတစ်တွေနဲ့အညီတရုတ်နိုင်ငံကဒီမြောက်ကိုရီးယားအပေါ်ကိုစီးပွားရေးအရကန့်သတ်မှုတချို့ချမှတ်လိုက်ပါတယ်။မဟာမိတ်မြောက်ကိုရီးယားကိုလေးရင်စင်တင် လေရင်စီတင်ပို့တာရက်မဲ့အပြင်ကြောင်မီသွေးရွှေတိုက်တနီယံနဲ့တခြားရှားပါဓာတ်သတ္ထုပို့တာတွေကိုပါရက်မဲ့လူတရုတ်စုရကဒီကနေ့ကြေညာပါဗျ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဒါမှမဟုတ်မစ်ဆိုင်းဒုံးလက်နဲ့အစီအစဉ်တွေနဲ့မဆက်ဆက်တဲ့အရက်ဖတ်သုံးဖို့ရွယ်တဲ့ကုန်ပစ္စည်းတွေကိုတော့ကန့်သတ်မှုတွေကနေချွင်းချက်ထားခွင့်ပြုမယ်လို့ဆိုပါရယ်။ကုလသမဂ္ဂလူကြွေးကောင်စီဟာမြောက်ကိုရီးယားအပေါ်မှာပုံမှုပြစ်ထန်တဲ့ဓာတ်ခတ်မှုတွေကိုပြီးခဲ့တဲ့လတုန်းကပဲအတည်ပြုချမှတ်ခဲ့တာပါ။ဒီထဲမှာတော့ဒီမြောက်ကိုရီးယားနဲ့အဝင်အထွက်လုပ်တဲ့ကုန်တင်ရေးအားလုံးကိုမဖြစ်မနေစစ်ဆေးတာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအတွက်ဝင်ငွေရှာပေးနေတဲ့တွဲထွက်ပစ္စည်းပို့ကုန်အများစုကိုပိတ်ပင်တာတွေပါပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာမြောက်ကိုရီးယားကနျူကလ িয়ার ဆက်သတ်မှုတစ်ခုလုပ်ခဲ့ပြီးတော့ဖေဖော်ဝါရီလထဲမှာလည်းတာဝဲပစ်ရော့ကက်ဒုံးကျည်ပစ်လွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂကအခုလိုတိုက်ခတ်ပိတ်ဆို့မှုတွေကိုတွန့်မြင့်ချမှတ်တာပါရှင်
။ချင်းအားတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူလူနာအဦးရှိနေပြီလို့PNN အစိုးရကကြေညာလိုက်ပါတယ်တူဦးကတော့နာထရန်ပင်လေကန်းကြီးကအသက်64နှစ်အရွယ်အမျိုးသမီးဖြစ်ပြီးနောက်တူဦးကတော့ဟိုချီမင်းမြို့ကအသက်33နှစ်အရွယ်အမျိုးသမီးတူဦးဖြစ်ကြောင်း PNN ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောပါတယ်နှစ်ဦးစလုံးမျိုးလုံးမှာရာရန်ရောင်ကိုင်းလာပြီးအဖျားတက်လာတာကြောင့်မတ်လကုန်ပိုင်းတုန်းကဆေးရုံတင်ချိန်ဆေးဆန်းသတ်မှုတွေအရဇီကာဗိုင်းရပ်စ်ပိုးလက္ခဏာတွေ့ခဲ့ရတယ်လို့ဆိုပါတယ်အသက်33နှစ်အရွယ်အမျိုးသမီးဟာကိုဝန်တဲ့တူဦးဖြစ်တယ်လို့အစိုးရသတင်းဌာနတွေကပြောပါတယ်အမျိုးသမီးနှစ်ဦးစလုံးခုဆိုရင်တက်တာလာပြီဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူအများစုဟာရောဂါလက္ခဏာတိတိတသာပြလိမ့်မရှိပေမဲ့ဇီကာပိုးဆွဲကတ်ထားတဲ့ကိုဝန်တွေခလေးမွေးလာတဲ့အခါမိုက်ခရိုဆယ်လီလို့ခေါ်တဲ့ပုံမှန်တဲ့အုတ်နှောက်သေးတဲ့ခလေးမျိုးတွေမွေးဖွားလာတတ်ပါတယ်ခင်ဗျာ
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးခေါင်းဆောင်တို့ပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီနိုင်ငံရဲ့ချားမှာအခွန်ရှောင်ထားတဲ့ဗန်စင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုအသေးစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကမ္ဘာတော်အစိုးရတွေကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကတိပြုပြောကြားတာရှိသလိုဒီသတင်းတွေဟာအချင်းမြင့်မရှိဘူးဆိုပြီးဝေဖန်ကြတာလည်းရှိပါတယ်။ဒီကိစ္စကိုပွင့်လင်းမြင့်သားမှုရှိရှိစုံစမ်းစစ်ဆေးဖို့လူလားသူတွေထဲမှာပနားမားနိုင်ငံသမ္မတဟွမ်ကာလော့စ်ဗာရယ်လာလည်းပါဝင်ပါတယ်
။ Todos somos un aliado de todos los países en la lucha por la transparencia del sistema financiero del país.
ဝေကျေးစနစ်အလွဲသုံးစားလုပ်မှုတွေကိုကာကွယ်ဖို့ဘလို့စုံစမ်းစစ်ဆေးမှုတွေကိုမဆိုသူ့အစိုးရကလမ်းဖွင့်ကြိုးဆိုပါတယ်လို့ဆိုပြီးတော့ဒီသမ္မတဗာရယ်လာကပြောပါတယ်။ပနားမားနိုင်ငံမော့ဆက်ဖွန်ဆီကာဥပဒေအကျိုးဆောင်ကုမ္ပဏီကအခွန်ရှောင်ပန်စရင်ပြုတ်ဝံမှတ်တမ်းပေါင်း17တန်းခွဲလောက်ကိုအမိမဖော်လို့သူတူကနေဒီဝါရှင်တန်မြို့အခြေဆိုင်နိုင်ငံတကာစုံစမ်းစစ်ဆေးရေးသတင်းတောက်များအဖွဲ့ ICIJ ကိုပေးခဲ့တာပါအခုပေါက်ကြားတဲ့မှတ်တမ်းတွေထဲမှာတော့နိုင်ငံရဲ့ချားကုမ္ပဏီ 15,600 မှာမှတ်ပုံတင်ထားတဲ့ဘဏ်900ကျော်ပါဝင်တယ်လို့ ICIJ သတင်းတောက်များအဖွဲ့ကပြောပါတယ်ရှင်
ပနမနိုင်ငံကထွက်လာတဲ့အခွန်ရှောင်ဗန်စင်းလျှို့ဝှက်မှတ်တမ်းထဲမှာအိန္ဒိယဘောလိဝုဒ်ကနာမည်ကြီးသရုပ်ဆောင်တွေစမှုလုပ်ငန်းရှင်ကြီးတွေနဲ့အိမ်မြေတည်ထေးတွေပါဝင်နေတာကြောင့်ဒီကိစ္စကိုဌာနပေါင်းစုံစုံစမ်းမှုတွေလုပ်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကအမိန့်ထုတ်လိုက်ပါတယ်။ဒီကိစ္စကိုအမြန်ဆုံးအရေးယူဆောင်ရွက်သွားမယ်လို့အိန္ဒိယဗန္ဓာယီဝန်ကြီးအာရွန်ဂျိုက်လီကဒီကနေ့ကတိပေးလိုက်ပါတယ်။ဥပဒေနဲ့မညီညွတ်တဲ့ဗန်စင်းရင်တွေကိုဒီစဲဥပဒေတွေနဲ့အညီတင်းတင်းကြပ်အရေးယူဆောင်ရွက်သွားမယ်လို့သူကဆိုပါတယ်။အခွန်ရှောင်သူတွေရဲ့တရားမဝင်ငွေတွေကိုဖော်ထုတ်အရေးယူသွားမယ်လို့မိုဒီကရွေးကောက်ပွဲကာလတုန်းကကတိပေးခဲ့ပူပါတယ်အလားတူပဲအာဖရိကတိုက်မှာပဲနိုင်ငံခေါင်းဆောင်12ဦးအပါအဝင်နိုင်ငံသမား140ကျော်ဟာအခွန်ရှောင်မှုအတွက်နိုင်ငံရဲ့ချားဗန်စင်းတွေဖွင့်ထားတယ်လို့ပနားမားလျှို့ဝှက်မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဂရင်းနိုင်ငံကိုရောက်လာကြတဲ့ဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူ3,000လောက်ထဲကနေဘသူတွေကိုတူရကီနိုင်ငံကိုနောက်တစ်ထုပ်ပို့မယ်ဆင်းနဲ့မှာထည့်သွင်းမလဲဆိုတာဆုံးဖြတ်ဖို့ဂရင်းနဲ့ EU ဥရောပသမဂ္ဂကိုကြိုးစားနေပါတယ်လူခွင့်ရေးအဖွဲ့တွေကအငင်းပွားနေတဲ့ EU နဲ့တူရကီနိုင်ငံတို့ကအကြကားဒီသဘောတူညီချက်တစ်စိတ်တစ်ပိုင်းအရရွှေ့ပြောင်းဒုက္ခသည်တွေကိုတူရကီကိုပြန်ပို့ပေးနေတာပါဒီနေ့အင်္ဂါနေ့မှာတော့ဒီရွှေ့ပြောင်းဒုက္ခသည်တွေတူရကီပို့မယ့်အစီအစဉ်ကိုရန်နာထားပါတယ်ဒီနေ့လာနေတော့ကဒီရွှေ့ပြောင်းဒုက္ခသည်တွေကိုပထမဆုံးအကြိမ်ပို့ခဲ့တာမှာတော့ ferry 30နဲ့စုစုပေါင်း200ယောက်ကိုပြန်ပို့ခဲ့တယ်လို့ Greece ရဲ့အရာရှိတူက VOA ကိုပြောပါတယ်
Lesbos ကျွန်းက136ရောက်နဲ့ Chios ကျွန်းက66ရောက်ကိုပြန်ပို့ခဲ့တာပါအခုပြန်ပို့လိုက်တဲ့သူတွေတဲကဘသူကမှဒီနိုင်ငံရေးကိုလုံကွေရှောက်ထားခဲ့ခြင်းမရှိဘူးလို့လည်းသူကပြောပါတယ်ဒီနေ့လာနေကပြန်ပို့လိုက်တဲ့သူတွေထဲမှာအားလုံးဒီဘက်ဟာပါကစ္စတန်လူမျိုးတွေဖြစ်ပြီးတော့နှစ်ဦးကတော့မိသားစုပုံကွေရေးအကြောင်းပြချက်နဲ့သူတို့ဆန္ဒနဲ့သူတို့တူရကီကိုပြန်ကျင်ကြတဲ့ဆီးရီးယားတွေဖြစ်တယ်လို့ဆိုပါတယ်။ဂရင်းနိုင်ငံကနေရွှေ့ပြောင်းဝင်ရောက်သူတဦးပြန်ပို့တိုင်းမှာဆီးရီးယားတယောက်ကိုဥရောပမှာအခြေချနေထိုင်ခွင့်ပြုမယ်လို့တူရကီနဲ့ဒီနှစ်ဖက်အပြန်အလှန်သဘောတူညီချက်အရဥရောပသမ္မတကကတိပေးထားပါတယ်။အခုတူရကီကိုပြန်ပို့မဲ့ရွှေ့ပြောင်းဒုက္ခသည်စုစုပေါင်းကတော့ 9,200 ရှိပါတယ်ရှင်။
နိုင်ငံကြီးတွေရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးကွေတာကုန်စည်နှုန်းကျဆင်းတာနဲ့အစိုးရအများပြားကဗန္နာငွေကြေးဆိုင်ရာတင်းကျပ်မှုတွေလှုပ်ဆောင်လာတာအပအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲတွေကိုကင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်ကမ္ဘာကြီးအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့နိုင်ငံတကာငွေကြေးရံပုံငွေ IMF ဖွဲ့ရဲ့အကြီးအကဲခရစ်စတင်းလာဂါကဒီကနေ့ပြောကြားလိုက်ပါတယ်ဂျာမန်နိုင်ငံဖရန့်ဖတ်မြို့မှာမစ်လာဂတ်မိခွန်းပြောခဲ့ရမှာစီးပွားရေးတိုးတက်မှုနှုန်းအချိန်အတော်ကြာနှေးပါနေတယ်လို့ဆိုပြီးဒီအခြေအနေကလူများပေါ်တက်ရောက်မှုအများကြီးမရှိသေးပေမဲ့နိုင်ငံအတော်များများမှာနိုင်ငံရေးနဲ့လူမှုရေးအဆောက်အုံကိုထိခိုက်လာနိုင်တဲ့အလားအလာတွေရှိတယ်လို့ပြောဆိုသွားပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့နေရာမှာဆက်ခံခွင့်ရဖို့နယူးဆီလန်ဝန်ကြီးချုပ်ဟောင်းဟဲလန်ကလတ်ဝင်ရွေးခံဖို့ရှိပါတယ်ဒီကုလသမဂ္ဂဝန်ကြီးအတွင်းရေးမှူးချုပ်နေရာအတွက်မစ္စစ်ကလတ်ကိုအဆိုတင်သွင်းတဲ့အကြောင်းကိုတော့နယူးဆီလန်ဆိုရကကုလသမဂ္ဂထံကိုတနင်္လာနေ့ကပဲတရားဝင်ပေးပို့လိုက်တာပါလက်ရှိနယူးဆီလန်ဝန်ကြီးချုပ်ဂျွန်ခီကကလတ်ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူနိုင်တဲ့အရေးချင်းရောအတွေ့အကြုံမှာရှိသူအများထောက်ခံမှုရထားတဲ့ပုဂ္ဂိုလ်တူဖြစ်တယ်လို့ဝယ်လင်တန်မြို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်
nga ne nya pat thait tan yaw tadin rwe go makin phyu thwe ne kunya win aung lo ga pyo pya pi khe da ba shin voa ga ne khu thol lwin pin ne de a season rwe go internet sa myan na burmese.voanews.com ma lwin ne de a chein ne de pyain ne tai yai na sin nai ma de akhu lo tadin saung ma rwe go tin set taw ba ma shin မြန်မာအစိုးရတလက်ထက်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်ရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနဲ့တရုတ်အကြားအငင်းပွားပွဲဖြစ်နေတဲ့မြစ်ဆုံလို့တရုတ်စီမံကိန်းတွေပြန်ဆနိုင်ဖို့ကိစ္စကိုတော့ဆွေးနွေးခြင်းမရှိသေးဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဟာဒီနေ့နေကင်းပိုင်းကနေပြည်တော်အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိခဲ့ပါတယ်။ဒါဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအသစ်ပြောင်းလဲပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားတန်တမာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်ဝင်ချစ်ကြည်ရေးခီးစဉ်ဖြစ်နှစ်ရက်ကြာလာရောက်တာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီတို့တွေ့ဆုံဆွေးနွေးပြီးနောက်ဒီကနေ့ညနေ၄နာရီခွဲအချိန်လောက်မှာသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါက်ဆန်းစုကြည်ကအစိုးရတည်တက်တန်တပတ်ကြာကာလအတွင်းမှာအခုလိုလာရောက်တာဟာနှစ်နိုင်ငံချစ်ကြည်ရေးကိုဖော်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမြန်မာနိုင်ငံဘက်ကသဘောထားကိုအခုလိုထုတ်ဖော်ပြောဆိုပါတယ်
။ကျွန်တော်တို့ကအင်းကြီးနိုင်ငံတွေဖြစ်တာနဲ့အမျှကျွန်တော်တို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တာမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြီးအရေးကြီးပါတယ်ဒီအရေးကြီးမှုကိုလည်းတရုတ်နိုင်ငံအနေနဲ့အသိမှတ်ပြုတယ်လို့ပဲကျမတို့ဒီလိုပဲမြင်ပါတယ်ကျမတို့ရဲ့အစိုးရဟာနိုင်ငံသားရေးဘူဝါဒနဲ့ဆိုလို့ရှိရင်တကဘာလုံးနဲ့ခင်မင်းရင်းနှီးစွာကျမတို့ပူးပေါင်းဆောင်ရွက်ချင်ပါတယ်ဒီလိုကျမတို့တကဘာလုံးနဲ့ခင်မင်းရင်းနှီးစွာငင်းချမ်းရေးအတွက်လူသားများရဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့နေရာမှာကျမတို့ရဲ့အင်းကြီးချင်းနိုင်ငံတွေကလည်းပါဝင်ပြီးတော့အတူလက်တွဲပြီးဆောင်ရွက်မယ်လို့လည်းကျမတို့ယုံကြည်ပါတယ်
။တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းတရုတ်မြန်မာဆက်ဆံရေးကိုအလေးထားကြောင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူလူထုဘဝမြင့်တင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအပြင်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုလည်းမြင့်တင်ဆောင်ရွက်မှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ကျုပ်နိုင်ငံကမြန်မာပြည်မှာအကြီးစားစီမံကိန်းတွေဆက်လက်ဖော်ဆောင်တာနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီကဖြေဆိုတာကိုဘာသာပြန်သူကအခုလိုပြန်ကြားပါတယ်
။အဲ့ဒီပူပေါင်းဆောင်ရွက်မှုဆောင်ရွက်ရမှာတချို့ကိစ္စကိုတချို့စီမံကိန်းမှာကိစ္စတချို့ပေါ်ပေါ်လာပါလေတဘောဝကြတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ခုနကကျွန်တော်နဲ့မြန်မာဝန်ကြီးကိုဒီကျွန်တော်ဂျုံတွေ့နေတဲ့ကိစ္စကိုဒီချစ်ကြည်ရင်းနှီးတဲ့ညီလာမသဖြင့်အားလုံးဖြည့်ရှင်းနိုင်ပါလေလို့တပည့်သူကပါလေ
တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အင်းကြီးချင်းကောင်းအဖြစ်နဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံတာတွေမြင့်တင်ဖို့ရှိတယ်လို့အခြေခံအဆောက်အုံတည်ဆောက်ရေးစက်မှုကဏ္ဍလေယာဉ်နဲ့ဆင်မြောင်းကဏ္ဍတွေမှာကူညီဖို့ရှိကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကထည့်သွင်းပြောဆိုပါတယ် မြေဆုံစီမံကိန်းနဲ့တရုတ်မြန်မာအကြားချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်တဲ့မေးမြန်းတာတွေကိုတော့ဒေါ်ဆန်းစုကြည်ကအခုလိုဖြေဆိုပါတဲ့
စာချုပ်ကကျမတို့မှမဖတ်သေးဘူးအဲ့တော့ပြည်သူလူထုချက်ပြတ်ဖို့ဆိုတာခက်ပါလိမ့်မယ်တူတူထွေတွေပါမှကျမတို့ဒီကိစ္စကိုပြောဝင်ကြီးကတော့ထည့်ပြီးပြောခဲ့တာရှိပါတယ်ဘာမှတော့တူတူထွေတွေမဆွေးနွေးခဲ့ပါဘူးအခုဒီဝင်ကြီးကလာတယ်ဆိုတော့ကျမတို့အစိုးရအဖွဲ့အစည်းကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာရင်းနှီးမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါတယ်ဒါတွေအဲ့ဒါအတွက်လာတာပါဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူး
ဒီကနေ့သတင်းစာရှင်းလင်းပွဲမှာနေဆက်ဒေတာတည်ခြင်းအေးချမ်းရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်နိုင်ငံပါဝင်မဲ့အခြေအနေတွေကိုထည့်သွင်းပြောဆိုတာမရှိသလိုအချိန်အကန့်အသတ်ကြောင့်သတင်းထုတ်တွေဘက်ကမေးမြန်းတာလည်းမရှိခဲ့ပါဘူး။သတင်းစာရှင်းလင်းပွဲကိုညနေ9နာရီမှာရုပ်သိမ်းခဲ့ပါတဲ့။ဒေါ်ဆန်းစုကြည်ဟာလွန်ခဲ့တဲ့နှစ်ဇွန်လအတွင်းကတရုတ်ကွန်မြူနစ်ပါတီရဲ့တရားဝင်ဖိတ်ကြားချက်အရတရုတ်နိုင်ငံကို9ရက်ကြာတွားရောက်ခဲ့သလိုတရုတ်နိုင်ငံသမ္မတဝန်ကြီးချုပ်အပါအဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
။ကုမိုးစောပါရှင်ခုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းတည်ရင်ပြချင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုအတိပြုခဲ့တာနဲ့ပတ်သက်လို့ဖွဲ့စည်းပုံခြေခံဥပဒေနဲ့ညီအောင်တုံ့တက်မှုတွေလုပ်ဖို့လိုအပ်ပြီးတော့ဒီလိုတုံ့တက်မှုတွေမရှိဘဲနဲ့မဲခွဲဆုံးဖြတ်မယ်ဆိုရင်တမရော်ရာကိုစလဲရီမဲပြီးတော့မှမဟုတ်ဘူးဆိုရဲပြောဆိုမှုတွေရှိလာပါတယ်။ဒီလိုပြောဆိုတဲ့အပေါ်တိုင်းရင်းသားတွေနိုင်ငံရေးကျွမ်းကျင်သူဥပဒေပညာရှင်တွေဖက်ကတုံ့ပြန်ပြောဆိုလိုက်တဲ့အချက်တွေကိုတော့ထိုင်းအခြေစိုက်သတင်းထောက်မအေးအေးမားကစူးစီးပြီးတော့သတင်းပေးပို့ထားပါရရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုအတည်ပြုခဲ့တာနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတုံ့တက်မှုတွေလိုအပ်ပြီးဒီလိုတုံ့တက်မှုတွေမရှိဘဲမဲခွဲဆုံးဖြတ်ခဲ့မယ်ဆိုရင်တက်မတော်သားကိုယ်စလဲတွေမဲပေးတော့မှမဟုတ်ဘူးဆိုပြီးလွှတ်တော်ထဲမှာ25ရာခိုင်နှုန်းပါဝင်နေတဲ့တက်မတော်သားကိုယ်စလဲတွေကကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လွှတ်တော်တုန်းကလည်းဥပဒေတွေကိုအတည်ပြုတဲ့အခါမှာအခုလိုမျိုးရက်ကြကြဆွေးနွေးမှုတွေမလုပ်ဘဲအတည်ပြုတဲ့လှုပ်ဆောင်မှုတွေရှိခဲ့ဘူးတဲ့ဆိုပြီးဥပဒေပညာရှင်တွေကဆိုပါတယ်။တက်မတော်သားကိုယ်စလဲတွေရဲ့မဲမပေးဘူးဆိုတဲ့ဆုံးဖြတ်ချက်ဟာသူတို့ရဲ့သဘောထားဆန္ဒအတိုင်းသာဖြစ်ကြောင်းနဲ့လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ကတော့ဥပဒေနဲ့ညီတဲ့အကြောင်းတရားလွှတ်တော်ရှေ့နေဦးလှမျိုးမြင့်ကပြောပါတယ်
။ပြီးခဲ့တဲ့လွှတ်တော်တုန်းကလည်းအဲ့လိုလုပ်သွားတာရှိတယ်အဲ့ဒီရှိတာပဲဒါပဲ။ဒါလို့ဆိုတော့အစိုးတစ်ခုကိုပြောရမလို့ရှိရင်အစိုးလေးကိုအဲ့ပတ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လေးအဲ့တမတော်ကိုယ်စားလှယ်လေးကိုအကောင်လုံးဖြန့်ပြီးသားပြီးပြီ။သူတို့ဆွေးနွေးဖို့အတွက်ကအကြောင်းအရာလည်းပြောထားပြီးပြီ။သူတို့ကြိုတင်ပြီးအတွက်လေးလာမယ်လို့လာလို့ရှိရင်သူတို့ဆွေးနွေးဖို့ခွင့်ပြုတဲ့အချိန်မှာသူတို့လည်းဘာဖြစ်လို့ကန့်ကွက်လဲကန့်ကွက်တဲ့အကြောင်းကိုသူတို့ဆွေးနွေးလို့ရတာလေ။ဆွေးနွေးပြီးတော့မှဒီအစိုးကိုထောက်ခံတယ်မထောက်ခံဘူးဆိုတော့မဲခွဲလာလို့ရှိရလေ။သူတို့ပြောပိုင်ကိုပြေးထားပြီးပဲ။ဘယ်လက်ကပြောပိုင်ကိုဒီလွှတ်တော်တော်ပြောပိုင်ကိုပြေးထားပြီးပဲ။မဲပေးဖို့မပေးဖို့ကသူတို့ကဆွေးပြပိုင်ကိုရှိရလေ။
မြန်မာနိုင်ငံရေးလေလာအကဲခတ်နေတဲ့ဒေါက်တာရံမျိုးသိန်းကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေအရကိုက်ညီမှုရှိတယ်ဆိုပြီးပြောဆိုလိုက်ပါတယ်
။ပုံမှန်7.9နဲ့ကိုက်ညီတယ်လို့မြင်တယ်။ဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဟာပြည်အောင်စုလွှတ်တော်ထဲမှာသူတို့ဟာခန့်အပ်ခံကိုယ်စားလှယ်တွေဖြစ်ပါဝင်နေတာ။ရွေးကောက်ခံကိုယ်စားလှယ်တွေမဟုတ်ဘူး။တကယ်တမ်းကပြည်အောင်စုလွှတ်တော်ရဲ့ဆုံးဖြတ်ဟာဒီမိုကရေစီမြင့်ကျဒီခွဲပြီးတော့ဆုံးဖြတ်ရတာဒါကရှေ့ကလေးကသတ်မှတ်ထားတဲ့လုံထုံးလုံမှုပဲလို့မြင်နေ။နော်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တူကနေပြီးတော့ဒါဒီမိုကရေစီအနိုင်ကျင့်ခံရမှုပဲလို့ပြည်ထောင်တည်ကိုတုံ့ပြန်ပြောကြားခဲ့တာတွေ့ရတယ်။ဒီမိုကရေစီအနိုင်ကျင့်ခံထားရတာကမြန်မာပြည်သူလူထုပဲဖြစ်တယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတင်းအကျပ်အတည်ပြုခဲ့တာဟာလည်းဒီမိုကရေစီအနိုင်ကျင့်ခံရမှုပဲလို့မြင်နေ။
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်လဲဖြစ်ရခိုင်မျိုးသားကောင်စီရဲ့အထွေထွေတွင်းရင်းမှုလဲဖြစ်တဲ့ဦးထွန်းစော်ကတော့ဒီကနေ့ဖြစ်ရက်ကိုအခုလိုရှုမြင်ပါတယ
်ဒီလွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေအရအခွင့်ထူးကံအနေနဲ့ယူပြီးတော့မှလွှတ်တော်ထဲမှာဝင်ထိုင်နေကြတဲ့ကနေဒါဒီမိုကရေစီကျင့်စဉ်တော့မဟုတ်ဘူးပေါ့ဒီမိုကရေစီနဲ့နီးလည်းလည်းမကြောက်ဘူးပေါ့လူထုရဲ့ရွေးချယ်တင်မြှောက်မှုမရှိဘဲနဲ့အလိုလျောက်ဖွဲ့စည်းပုံအရဖွဲ့စည်းပုံကိုမိမိတို့ကိုယ်တိုင်ကြိုက်တယ်လို့ရေးဆွဲပြီးမှလှုပ်ထားခဲ့တဲ့အပေါ်မှာအဖွဲ့ကြီးပုံကပဲသူတို့ကိုလောလောဆယ်မှာပြဿနာဖြစ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။အဲဒါကြောင့်လွှတ်တော်ထဲမှာအခုတက်မတော်ရဲ့ရည်တည်ချက်ကတော့ဒီမိုကရေစီနဲ့လုံးဝဖိလာဆန့်ကျင်နေတဲ့လှုပ်ဆောင်ချက်လို့ပဲကျွန်တော်တို့အဲ့လိုမြင်ပါတယ
်။ဒီဥပဒေကိုတော့တက်မတော်သားကိုယ်စားလှယ်တွေကမတ်တက်ရက်ပြီးတော့ကန့်ကွက်ခဲ့ပေမဲ့လည်းအ ਨੇ စုဖြစ်နေတာကြောင့်လွှတ်တော်မှာအများစုကထောက်ခံခဲ့တာကြောင့်ဒီဥပဒေကိုလွှတ်တော်မှာအတည်ပြုနိုင်ခဲ့ပါတယ်ရှင်။
မအေးအေးမတင်ပြတော့ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
ခုတော့ရှမ်းနိုင်ငံရေးပါတီတွေပူးပေါင်းဖို့ကြိုးစားသွားမယ့်သတင်းတင်ပြပါမယ်။စစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေစုစည်းညီညွတ်ဖို့လိုအပ်တာမို့ရှမ်းနိုင်ငံရေးပါတီတွေအားလုံးဥပဒေနဲ့အညီပေါင်းစည်းနိုင်ဖို့ကြိုးစားသွားမယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကဒီကနေ့ဧပြီလ5ရက်နေ့မှာပြောပါရယ်။ရှမ်းတိုင်းရင်းသားတွေလိုလားတဲ့ရှမ်းနိုင်ငံရေးပါတီတွေတရားဝင်ပြန်လည်ပေါင်းစည်းနိုင်ဖို့လက်တွေ့မှာခရင်နိုင်နေဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါရယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့။တနိုင်ငံလုံးမှာရှိတဲ့ရှမ်းနိုင်ငံရေးပါတီတွေအားလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်သွားနိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေအားလုံးစုဆောင်ပြီးလာမယ့်ဇူလိုင်လလောက်မှာတွေ့ဆုံဆွေးနွေးဖို့ရှိပါရယ်။ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့အတူကြားဖြူခေါ်ရှမ်းတိုင်းနာမြဒီမိုကရက်တစ်ပါတီတိုင်းလိုက်ရှမ်းနီပါတီအပြင်အခြားရှမ်းနိုင်ငံရေးပါတီတွေအားလုံးဥပဒေနဲ့အညီပေါင်းစည်းနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ
်။ကြားဖြူပါတီနဲ့ကောနောက်ရှမ်းပြည်အရှေ့ပိုင်းပါတီတစ်ခုပေါ့နော်။နောက်ရှမ်းနီပါတီတစ်ခုရဲ့အဲ့ဒီနိုင်ငံရေးပါတီရှမ်းနဲ့ပတ်သက်တဲ့နိုင်ငံရေးပါတီအကုန်လုံးစုဆောင်ပြီးတော့မှချင်းနေဘွတ်တရက်ကိုကျင်းပသွားနိုင်အောင်လည်းကျွန်တော်ကြိုးပမ်းလို့ရှိပါတယ်။ကျွန်တော်တို့စစ်မှန်တဲ့ Federal ပြောင်းစုပေါ်ပေါက်ဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေဖွဲ့နေလို့မဖြစ်ဘူး။ကျွန်တော်ရှမ်းပါတီတွေအကုန်လုံးစုစည်းညီမျှဆိုတာလုပ်ဖို့လားတလို့တခြားငင်းကြဲဖွဲ့စည်းဒါမှမဟုတ်လူလူခြေကျူဖွဲ့စည်းအပါအဝင်ပေါ့နော်အားလုံးကနေပြီးတော့မှဥပဒေနဲ့ညီညွတ်စွာပေါ့နော်ပူးပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းသွားဖို့ရှိပါတယ်ခင်ဗျာ
ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့2016ခုနှစ်မြို့နယ်စုံကြီးအစည်းအဝေးကိုရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့မှာဧပြီ3ရက်နေ့ကစတင်ပြုလုပ်ခဲ့ပြီးဗဟိုကော်မတီဝင်85ဦးတဲကဗဟိုအလုံးမှုဆောင်25ဦးကိုဒီကနေ့အသစ်ပြန်လည်ရွေးချယ်ခဲ့တာပါရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်ဥခွန်ထွန်းဦးပဲပြန်လည်ရွေးချယ်ခံခဲ့ရပြီးအခြားထိပ်ပိုင်းခေါင်းဆောင်တွေလည်းအပြောင်းအလဲမရှိသလိုဒုဥက္ကဋ္ဌတယောက်နဲ့တွဲဖက်အထွေထွေအတွင်းရေးမှူးတူထပ်တိုးရွေးချယ်ခံခဲ့ရပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမတိုင်ခင်ကာလကလေးကရှမ်းလူထုတွေအနေနဲ့ရှမ်းပါတီကြီးနှစ်ခုဖြစ်တဲ့ SNLD ကြားကောင်းပါတီနဲ့ SNDP ကြားဖြူပါတီတို့ကိုပေါင်းစည်းစီလိုတဲ့ဆန္ဒရှိပေမဲ့လက်တွေ့မှာအကောင့်ထည့်မပေါ်ခဲ့ပါဘူး။ရှမ်းနိုင်ငံရေးပါတီကြီးနှစ်ခုပေါင်းစည်းဖို့တော့လက်တွေ့မှာခက်ခဲတာမို့ရှမ်းနိုင်ငံရေးပါတီတွေအားလုံးပေါင်းစည်းနိုင်ဖို့ထက်မဟာမိတ်အဖြစ်ရပ်တည်သွားဖို့ကပိုပြီးဖြစ်နိုင်ခြေရှိတယ်လို့ပြည်ထောင်စု Institute ရဲ့ Managing Director ဦးခွန်ဆိုင်ကအခုလိုသုံးသပ်ပါတယ
်တကယ်လို့လိုလာလို့ရှိရင်ကိုယ်ပါတီကိုခုခက်သိမ့်မယ်ဆိုတဲ့ဟာဟိုပြင်ထားတာတော့ SNLD ပဲရှိတယ်ဒီ new year ကဆိုရင်တော့ကိုယ်ပါတီခက်သိမ့်ပြီကျွန်တော်ခက်သိမ့်ဒီမှာတို့ညီပညာထားတာ SNLD ရှိလို့ဆိုလည်းပဲဒီကြားဖြူကတော့ကျွန်တော်တို့ပါတီမခက်သိမ့်ဘူးအဲ့လိုပြောနော်အဲ့တော့အခုလောလောဆယ်ဒီအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တို့ရဲ့ဖြစ်နိုင်ခွင့်ကကိုပါတီကိုဖက်သိမ်းပြီးတော့မှပေါင်းတာတဲ့မဟာမိတ်အဖြစ်ရပ်တည်တော့ဖို့ကပုံများနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီမဟာမိတ်ဖြစ်သွားအောင်ဖြစ်သွားပြီးတော့မှရပ်တည်သွားနိုင်အောင်ကိုတော့မှကျွန်တော်တို့ဒီအဖက်သက်ကနေတော့မှတို့ကိုပံ့ပိုးကူညီပေးရမယ်ပုံစံရှိပါတယ်။အဲ့ဒါမျိုးရှိတယ်ဆိုလို့ကျွန်တော်သိကောင်းတာပေါ့။ဘာလို့ကောင်းလဲဆိုတော့ကျွန်တော်ပြီးခဲ့တဲ့2015ရွေးကောက်ပွဲကိုကြည့်လိုက်တယ်ဆိုလို့ရှိရင်လူတို့ကအများကြီးသိကြတာသူတို့ကလည်းမပေါင်းနိုင်ဘူးမပေါင်းနိုင်တဲ့ခါကျတော့ NLD ပဲမဲထည့်ပြီးတော့ကောင်းပါလိမ့်မယ်ဆိုတော့အတူခေါ်ရင်ထွက်တာပဲအများကြီးရှိတာပေါ့ဗျာနော
်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းထားတဲ့အစိုးရတင်မှာရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါဝင်ဖို့ကံလန်းခံခဲ့ရပြီမဲ့လေ SNLD ပါတီအနေနဲ့ပါဝင်ခဲ့ခြင်းမရှိပါဘူးလွတ်တော်တွင်ဒီမိုကရေစီစံချိန်စံညွန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပယ်ဖျက်တဲ့နေရာမှာ2015ရွေးကောက်ပွဲအများစုအနိုင်ရထားတဲ့ NLD ပါတီကိုကူညီသွားဖို့ရှိသလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ SNLD ပါတီအနေနဲ့တရားဝင်ပြောဆိုထားတာလည်းရှိပါရဲ့ရှင်
။ရှမ်းပါတီတွေပူးပေါင်းဖို့ကြိုးစားသွားမယ်အကြောင်းမှမမြင်ခိုင်ကတင်ပြသွားတော့ပါရှင်။ခုတော့ဒကြံမနတ်တွေဆောက်ခွင့်ကတ်တက်လိုက်တဲ့သတင်းဖက်အလှည့်ပေးရအောင်ပါ။2016ခုနှစ်ရန်ကုန်တကြံကာလအတွင်းစီးပွားဖြစ်မနတ်တွေဆောက်လုပ်ခွင့်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကန့်တန့်လိုက်ပါပြီ။ဒီလိုကန့်တန့်လိုက်တဲ့အတွက်ကိုပိုင်ချမ်းရှိတွေကိုမနတ်ထိုးဖို့ငားရန်ခတွေအစမတန်တက်လာခဲ့တာပဲရှိပါရယ်။ဒီလိုတကြံကာလအတွင်းခြံငားပြီးတော့ပျော်ပွဲရှင်ပွဲလုပ်ပြီးအခအချင်းငွေယူကြတဲ့သူတွေကိုလည်းလိုက်လံစီစစ်ပြီးတော့အခွန်ကောက်ခံသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောပါရယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရယ်ရှင်။
တကြံကာလအတွင်းလုတ်ကင်ဆောင်ရွက်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနေပယ်အသီးသီးမှာရှိနေတဲ့အမှုပညာရှင်တွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာပါ။အမှုပညာရှင်အချို့ကအခုလိုမန်ဒက်တွေဆောက်လုပ်ခွင့်ပိတ်ပင်လိုက်တဲ့အပေါ်မှာစီးပွားရေးအရာထိခိုက်မှုတွေနဲ့လူငယ်တဘာဝပျော်ပါမှုတွေအပေါ်ဆုံးရှုံးရမှုတွေရှိနေတယ်လို့ထောက်ပြခဲ့တာတွေလည်းရှိခဲ့ပါဗျ။ဒ ဒီလို ထောက်ပြတာတွေမှာ စီးပွားရေးမန်ဒတ်တွေမဆောက်လုပ်ဖို့ ကန့်တက်လိုက်ပေမဲ့ ဒီလန်တလျှောက်တွေမှာ မိသားစုနဲ့ ကုမ္ပဏီ အချို့ ဆောက်လုပ်ခွင့်ပေးထားတာကြောင့် မိသားစု မန်ဒတ် ထိုးဖို့ အတွက် မြေငှားရမ်းကားတွေဟာ အစမတန် တက်လာခဲ့တာတွေရှိနေတယ်လို့ ဝန်ကြီးချုပ်ကို အနုပညာရှင်တွေက ထောက်ပြပြောဆိုလာခဲ့ပါတယ် ဒီပေါ်မှာ ဝန်ကြီးချုပ် ဥဖြိုးမင်းသိန်းက
အချမ်းတချမ်းဟောင်းလာတယ် 3500 ပေးရတယ် 2200 ဆိုတဲ့ ကိစ္စရက်တွေက အခွန်တုတ်ပြဿနာတွေလာအောင်ပါ ဘာကြောင့်လဲဆို
ငါရဲ့ဒီကိစ္စဘယ်လိုကြာဖိုက်တွေချုပ်ထားရဲဘယ်လိုအခြေအနေကျွန်တော်စာချုပ်စာလန်းဘယ်လိုတွေမှတ်ပုံတင်ထားတယ်အများကြီးရှိပါဘာကြောင့်မို့ကျွန်တော်တို့ဘက်ကစီမင်းစည်းကမ်းဘောင်တွေနဲ့ကောင်းဆုံးဖြစ်အောင်ကျွန်တော်တို့ထိန်းချိန်ပါပါရန်ကုန်တိုင်းအစိုးရဘက်ကတော့ဒီနေ့တကြံမှာစီးပွားပြင်းမန်ဒတ်တွေကိုခွင့်မပြုရတာကရင်ကျောပိတ်ဆို့မှုများနဲ့အန်နီညိုရာသီဥတုအခြေအနေကြောင့်ကဘာရေး ာစီးပွားပြေမဟုတ်တဲ့မိသားစုဒါမဟုတ်ကုမ္ပဏီပိုင်မန်ဒတ်တွေကိုခွင့်ပြုပေးမှာဖြစ်တယ်လို့ခရိုင်လေးခုအတွင်းမှာလည်းရက်ကွက်တွေကကိုစားပြုလှုပ်ဆောင်လို့တဲ့မန်ဒတ်တွေကိုခွင့်ပြုပေးသွားမယ်လို့တိုင်းဝန်ကြီးချုပ်ကအခုလိုပြောပါတယ်
ကျွန်တော်ဒီကြံကအစိုးရရန်ကြီးတော့ဘာမှမပါတယ်ကျွန်တော်တို့ပြည်သူလုပ်တဲ့ကွဲကျွန်တော်တို့ဖြစ်ရှင်ကျွန်တော်တို့ဒီဘက်ကဘာလို့သိနိုင်လဲဆိုဝန်ကြီးဌာနတွေနဲ့ထားရဆိုင်ရာအတီးတီးကကျွန်တော်တို့ကကြီးကြပ်ပေးမယ်ကြီးကြပ်ပေးမယ်ဆိုတာဝန်စီအရလို့ပြောတာမဟုတ်ဘူးလို့ရင်ဒါလုပ်ပေးပါဆိုရင်ဌာနဆိုင်ရာကလုပ်ပေးနိုင်တယ်အခွင့်အရှိအခွင့်အရှိအလုံးလုံးရေးခေါ်ပေးပါဆိုကိုတော့ခေါ်လို့မရဒါကျွန်တော်တို့ဒီဘက်ကနေခေါ်ပေးမယ်ဒီထိမိပေးတဲ့အပိုင်းကိုကျွန်တော်တို့ကလုပ်ချင်တယ်
တေးသားရှင်တဦးလည်းဖြင့်လူငယ်ပြည်ပြည်မန္တတိုင်ရင်းကျေးမှုကနေတကြံတွေကိုဖျက်တမ်းလာခဲ့တဲ့ရရန်ချမ်းကတော့ဒီလိုမန္တတွေပိတ်ပင်တာကလူငယ်တွေရဲ့ပျော်ရွှင်မှုပေါ်မှာထိခိုက်လာနိုင်ပွဲရှိတယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ
်ဒီမန္တတိုင်ရင်းကျေးမှုကိစ္စကကျွန်တော်တို့ရဲ့ကျွန်တော်အရွယ်ရောက်တဲ့အချိန်မှာအဖွင့်မျိုးလာတဲ့ဟာကျွန်တော်ရဲ့ကားရှာဖြစ်နေပါတယ်ဒီရေးသီးကြောင်းလေးကိုကျွန်တော်တို့ဝင်းကြီးတို့ကနေပြီးတော့ရှေ့ရည်အုပ်ပေါင်းလေးညှို့ခတ်ပေးသွားမယ်ဆိုရင်ရေးသီးကြောင်းလေးစီးမယ်ဘေးလည်းမကြောက်အဲ့လိုမျိုးခံစားရပါတယ်။နောက်ပြီးတော့ခုနပြောတဲ့ဟိုပါမစ်ကိစ္စပေါ့နော်။ဆိုတော့တက်တိုင်ကသူတို့ဘတ်ဂျက်ဆက်ချက်တွေရှိတယ်။အဲသူတို့တွေကအများနဲ့ယူတယ်တိတ်တုံးမှာ။သူတို့တွေကလည်းနောက်ဆုံးခံရတာအများကြီးမြက်ပါဘူး။တကယ်မြက်တာကပါမစ်ကိုယူပြီးတော့ရောင်းစားပြီးတော့ပြရောက်တော့မှမသိရတဲ့နေရာမြက်တာပါ။ဒီမန်ဒတ်တွေတစ်ခါတည်းရောင်းလို့မြက်ပါဘူး
။စီးပွားပြည်မန်ဒတ်တွေခွင့်ပြုရခြင်းရဲ့အခြားအကြောင်းတစ်ချက်ကတော့မူရစီပြဿနာတွေလူငယ်ချားမှာပြန့်နှံ့နေတာကြောင့်လို့လေဝန်ကြီးချုပ်ကဒီကနေ့ပြောဆိုခဲ့ပါတယ်။မူရစေးပြဿနာတွေညှော်နှဲသွားဖို့နဲ့လုံခြုံမှုရှိရှိလူငယ်တိုင်းလူတိုင်းမရွေးပျော်ရှင်နိုင်ဖို့ဒီနှစ်တကြံကိုလှုပ်ဆောင်ပေးချင်တာကြောင့်အခုလို့ဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်။ဒီအပေါ်မှာနှစ်စင်မန်ဒတ်ထိုးနေတဲ့ကိုနေလင်းကတော့သူ့အမည်ကိုခုလို့ပြောပြပါတယ
်။တကြံကလည်းဟုတ်ကြည့်ဖြစ်တယ်မဟုတ်ကြည့်ဖြစ်တယ်မတုံ့တက်တဲ့လူမတုံ့တက်ကြတယ်မတုံ့ဘူးပဲ။တခြားရေပက်ခံကားတွေတက်ခွန်းမှာကစားတဲ့လူတွေအောင်ဆေးရတယ်မတုံ့ပဲမလို့လားဒါကြမ်းတက်တွေကိုပြိလိုက်ရုံနဲ့ဒီစေးကားတွေဆက်ကြသွားတယ်ရောစေးကားသုံးစေးကားသုံးသူတွေရက်ကြသွားမယ်ဆိုတာကြီးကတော့တက်ပြီးတဘာဝချတဲ့သူတွေကတည်းကကျွန်တော်မထင်ဘူးက
မန်တက်တွေကချထားရေးကိစ္စတွေပြောင်းလဲမှုဖြစ်လာတဲ့အတွက်ကြိုတင်လက်မှတ်တွေရောင်းချထားတဲ့မန်တက်တွေမှာအခက်အခဲတွေရှိခဲ့ပါတယ်ဒီလိုအခက်အခဲတွေကြောင့်ပြည်လန်းပေါ်မှာကိုပိုင်ခြံဝင်းတွေကိုငှားရမ်းပြီးမိသားစုပုံတန်းဆောက်လုပ်ကအဖွဲ့ဝင်မန်ဘာအနေနဲ့မန်တက်လက်မှတ်တွေကိုအစားထိုးပြန်လဲရောင်းချနေတာတွေရှိနေပါတယ်ဒီလိုစီးပွားပြင်မန်ဒတ်တွေကန့်တက်လိုက်တဲ့အတွက်ဘေးရဆိုးကျိုးအနေနဲ့ကိုပိုင်ခြံတွေကိုမန်ဒတ်ထိုးဖို့ငှားရမ်းကားတွေအစမတန်တက်လာခဲ့တာဖြစ်တယ်လို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။ဒီနေ့ရန်ကုန်တကြံမန်ဒတ်နေရာချထားမိစည်ရင်းတွေကိုအရင်အစိုးရဟောင်းကယာထားခဲ့တာဖြစ်ပြီးအစိုးရသက်လက်ထက်မှာဒီယာထားတာတွေကိုပယ်ဖျက်ကစီးပွားပြင်လုတ်ကင်ခွင့်တွေကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်။
မမေခါပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ5ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
နှစ်ပတ်ကြာရနာသားတဲ့ကွန်ဂရက်လွှတ်တော်လုပ်ငန်းဆောင်တာတွေဒီသတင်းပဲပြန်စားတဲ့အခါမှာလိလံနေတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးခန့်ရေးကိစ္စပါတီကြီးတစ်ခုကြားလွန်ဆွဲနေတဲ့အခြေအနေတွေကပြန်လည်လွှမ်းမိုးလာနိုင်ပါတယ်။ကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီယိုစကာလီယာဟာအစဉ်အလာအရတံပိုးထားမှုတွေကိုအခိုင်အမာဆွဲကင်သူကွန်ဆာဗေးတစ်တယောက်ဖြစ်ပါတယ်။သူ့လိုလူမျိုးအစားမထိုးနိုင်မှုဆိုရင်တရားရုံးချုပ်ရဲ့နေပေါင်းများစွာကင်ဆွဲခဲ့တဲ့အယူအဆတွေချိန်ခွင်ရှာပြတ်သွားနိုင်တယ်ဆိုပြီးတော့ပြောဆိုနေကြတာပါကွန်ဂရက်လွှတ်တော်ကတော့ရန်နာထားတဲ့အတွက်ပြီးခဲ့တဲ့ဘက်ကလုပ်ငန်းဆောင်တာတွေဆောင်ရွက်နိုင်ခြင်းမရှိပါဘူးဒါပေမဲ့တာဝန်ချုပ်တရားသူကြီးခန့်ရင်းနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်3ယောက်ကတော့ဝါရှင်တန်မြို့တော်ကိုပြန်လာပြီးသမ္မတဥပမာနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီအထက်မှာ Republican အထက်လွှတ်တော်အမတ် Mark Kirk ကတော့သမ္မတဥပမာဆိုပြုထားတာကိုထောက်ခံတဲ့ပထမဆုံး Republican အထက်လွှတ်တော်အမတ်ပါတရားရုံးချုပ်တရားသူကြီးအဖြစ်ရာခံထားရတဲ့ Merrick Garland နဲ့တွေ့ဆုံတဲ့အချိန်မှာ Mark Kirk ကအခုလိုပြောပါတယ
်။ As the president put forward to Judge Garland, we should give it.
တရားသူကြီး Garland ကိုခန့်အပ်ဖို့တမရကအဆိုပြုထားတဲ့အတွက်ကျွန်တော်တို့အနေနဲ့အကြံဉာဏ်နဲ့လုံပန်ခွင့်တွေပေးသင့်ပါတယ်။ကျွန်တော်တို့ဘက်ကကြိုးကြောင်းစီလျော်စွာစဉ်းစားတဲ့ရင့်ကျက်တဲ့သဘောထားရှိဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေအရလုပ်ငန်းစဉ်ကိုလည်းအစွဲကင်းကင်းနဲ့စဉ်းစားဖို့လိုပါတယ်။
တခြား Republican ထဲလွတ်တော်အမတ်ဒါဒါစင်ကျော်ကလည်းသမ္မတဥပမာဆိုပြထားတဲ့ Mr. Garland နဲ့တွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းပြောဆိုနေကြပါလေ Republican ဘက်မှာကန့်ကွက်မှုတွေရှိနေပေမဲ့လည်း Democrat အမတ်တွေကတော့ Mr. Garland ရဲ့နောက်မှာညီညီညွတ်ညွတ်ရပ်တည်ပေးနေကြတာပါ Democrat ထဲလွတ်တော်အမတ် Kirsten Gillibrand ကအခုလိုပြောပါလေ
I think he is someone who is
သူဟာအစ်မမြင့်အရေးချင်းပြည့်မီတဲ့သူတယောက်ပါအထက်လွတ်တော်အနေနဲ့ကြားနာပွဲကျင်းပပေးဖို့တွေမဟုတ်ပါဘူးအဆိုပြုထားတာကိုခန့်အပ်ရေးမဲခွဲဆုံးဖြတ်ပေးရပါလိမ့်မယ်
။ဒီမိုကရက်ထဲလွတ်တော်အမတ်နောက်တူးဖြစ်တဲ့အဲဖရန်ကန်ကတော့အခုလိုပြောပါလေ
။ We're confirming or deciding whether
တရားရုံးချုပ်တရားသူကြီးတူခန့်အပ်ရေးမှာကျွန်တော်တို့ဘက်ကအတီးပြုတာဒါမှမဟုတ်အတီးပြုဖို့ဆုံးဖြတ်တာကိုလုပ်ရပါလိမ့်မယ်။တရားရုံးချုပ်ကိစ္စဟာနိုင်ငံရေးကိစ္စမဖြစ်သင့်ပါဘူး
။ဒါပေမဲ့လည်းထဲလွတ်တော်မှာ Republican အများစုလွှမ်းမိုးထားတာပါ။ Republican ဘက်ကရှေ့ဆက်ပြီးဘာမှမလုပ်ဘူးဆိုရင် Mr. Garland ကိုအဆိုပြုထားပေမဲ့သူအနေနဲ့ဒါဝင်ထမ်းဆောင်နိုင်မှာမဟုတ်ပါဘူး Republican ထဲလွှတ်တော်အမတ် Mitch McConnell ကတော့အခုလိုပြောပါတယ
် Well appropriately revisit the matter when it considers the qualification
American ပြည်သူတွေကိုဆုံးဖြတ်ပါစေနောက်တလာမဲ့သမ္မတကဘသူကိုပဲအဆိုပြုဆိုပြုအဲ့ဒီအချိန်မှာဘလို့ရည်ချင်းတွေရှိရမလဲဆိုတာကိုအထက်လွှတ်တော်အနေနဲ့တင့်တော်သလိုပြန်စဉ်းစားဆွေးနွေးနိုင်ပါတယ
်တရားရုံးချုပ်တရားသူကြီးခန္ဓာရေးယူဆပိုင်းဆိုင်ရာအဓိကအားပြိုင်မှုတွေကသမ္မတလောက်မဲဆယ်ပွဲတွေတွင်မှလည်းကြောဆူလာနေတဲ့အကြောင်းအရာတစ်ခုပါRepublican Party အတွင်းသမ္မတလုံးရှင်ပြိုင်နေတဲ့ Ted Cruz ကတော့တကယ်လို့ Hillary Clinton သမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်တရားရုံးချုပ်အနေနဲ့ရလာခဲ့တဲ့ခွင့်ရေးတွေကိုမျိုးဆက်နဲ့ချီဆုံရှုံသွားနိုင်တယ်ဆိုပြီးသူကဝေဖန်ပါတယ
်
အခြေခံဥပဒေမှာပထမဆုံးပြင်ဆင်ဖြည့်ဆည်းထားတဲ့ပြည်သူတွေရဲ့ရပိုင်ခွင့်ခွင့်ရေးတွေအားလုံးဆုံရှုံသွားလိမ့်မယ်ဆိုပြီးသတိပေးပြောဆိုနေတာပါသဘောထားစစ်တမ်းကောက်ခံချက်တွေမှာတော့ Mr. Garland ကိုခတ်မယ်မခံဘူးအထက်လွှတ်တော်ကပြည်ဝစဉ်းစားရေးကိုလူအများစုကထောက်ခံကြပါလေ Republican တွေဘက်ကလူထုစန္ဒအတိုင်းလေးစားမလားဒါမှမဟုတ်ရင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာထောက်ခံမဲ့သူကြာဆင့်ပြီးမဲပေးမဲ့သူနေသွားတာမျိုးတွေလိုချင်သလားရွေးချယ်ရလိမ့်မယ်ဆိုပြီး Democrat ဘက်ကယုံကြည်ထားတာပါလူထုရဲ့အမြင်သဘောထားဘယ်လိုပဲရှိရှိ Republican ထဲလွတ်တော်အမတ်အများစုကတော့သူတို့ရည်တည်ချက်အတိုင်းပဲခက်ခဲမှမှဆက်ပြီးဆွဲကင်နေကြစေဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထက်ဦးကတင်ပြတော့ပါရှင်ခုတစ်ခါမှာတော့ထောက်လုပ်သူမဆူမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
အ
တော်ရှင်များခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရအသင်းနဲ့လွတ်တော်ရဲ့ရပောင်းတရားတတန်းအတွင်းမှာဖမ်းဆီးခံထားရတဲ့တကြွလှရှားသူတွေကိုပြန်လွတ်ပေးဖို့လက်နက်ကင်တိုက်ပွဲတွေရပ်ဖို့အဆရှိတဲ့လူခွင့်ရေးပြည်ရင်းညီညာရေးကိစ္စတွေကိုအကောင့်ထည့်ဖော်ဖို့ပြည်ရင်းပြည်ပကတိုက်တွန်းမှုတွေရှိနေပါတယ်အစိုးရရပောင်းတရားတတန်းဆိုတော့အခုဆိုရင်နောက်ထပ်3လလောက်တော့အချိန်ရှိပါတယ်ဆိုတော့ဒီလိုရေရူကာလမှာလက်တွေ့ကြကြလုပ်မယ်ဆိုရင်လုံနိုင်တာတွေလုံတင်တာတွေဘာတွေရှိမယ်လို့ရေဝီကပြောနိုင်မလဲဆိုတော့ကျွန်တော်တို့ဒီပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့အမြင်တွေကိုအရင်ဆုံးသိချင်ပါတယ်ဒီထဲမှာတော့ကျွန်တော်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဖက်တွင်ရင်မှုဥပိုလ်ကြီးရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာဥပိုလ်ကြီးအခုကျွန်တော်တို့အချိန်3လလောက်လောလောဆယ်မှာဒီရေပောင်းတရားသတ်မှတ်ချက်အရာဆိုရင်တော့အချိန်3လလောက်ရှိမယ်ဆိုတော့ဒီလိုရေရူကာလအတွင်းမှာလုံမယ်ဆိုရင်လုံနိုင်တဲ့ကိစ္စတွေဘာတွေရှိမလဲ NLD အစိုးရအတွက
်ဆိုပထမအဆင့်ကတော့ဒီနိုင်ငံရေးအကျဉ်းသားကိစ္စဆိုတော့ကတကယ်ပြည်သူများမျှော်လင့်တောင်းတနေတဲ့ကိစ္စပဲ။နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့တယ်ဆိုတော့ကလည်းဒီလိုနိုင်ငံရေးအကျဉ်းသားတွေလွမြောက်လာလိမ့်မယ်၊လူ့ခွင့်ရေးခြေအနေတွေထိုးတက်လာလိမ့်မယ်ဆိုတဲ့ယုံကြည်ချက်မျှော်လင့်ချက်တွေရှိပါတယ်။အဲ့ဒီမျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့လက်တလုံးမလွတ်သေးရင်တော့မှအစိုးရအနေနဲ့ကဒီနိုင်ငံရေးအကျဉ်းသားတွေလွမြောက်ရေးအတွက်ဘယ်လိုလှုပ်ဆောင်နေပါတယ်၊ဘယ်လိုအခက်အခဲမျိုးတွေဖြစ်နေပါတယ်ဆိုတော့ပြီးတော့တော်တော်ဖို့လိုအပ်ပါလိမ့်မယ်ထင်လိုအပ်ပါလိမ့်မယ်။ဒါမှမဟုတ်လို့ရှိရင်တော့အခုဆိုရင်ဒီတကူတော်ဆန္ဒပြတဲ့ကိစ္စတွေတော့တချို့လူအချို့ကဒီအဲ့လိုဖြစ်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒပြတဲ့ကိစ္စတွေမျိုးတွေဖြစ်လာပါတယ်။အဲ့လိုပဲဒီထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေသူတို့ရဲ့မိသားစုတွေကလည်းစိတ်သောကတွေအကြမ်းကိုဖြည့်ဆည်းမှုတွေခံစားနေရတာရှိပါတယ်။ဒါတွေကိုပြပြဖို့အတွက်အစိုးရအသင်းအနေနဲ့သူတို့ဘလို့ဆောင်နေရဆိုတော့ကိုတော့အသိပေးဖို့လိုလိမ့်မယ်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တယောက်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်။ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဥက္ကဋ္ဌဥက္ကမြင့်ထွန်းမှာဥက္ကမြင့်ထွန်းရဲ့သဘောထားအောင်ခင်ဗျာဒီ NLD အစိုးရရဲ့ဒီရပောင်းတရားကာလအတွင်းမှာဟိုဖြစ်နိုင်တာတွေလုံနိုင်တာတွေလုံတင်တာတွေဘာတွေများရှိမယ်လို့မြင်လဲခင်ဗျာ
အဲကျွန်တော်တို့အနေနဲ့ကတော့ဒီ2017ခုနှစ်မှာသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်နဲ့အခု2016ခုနှစ်မှာသမ္မတဦးထင်ကျော်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတက်လာတဲ့အချိန်အဲ့ဒီအချိန်ကာလတွေမှာပြည်သူလူထုရဲ့မျှော်လင့်ချက်တွေကတော့ဒီကာလမှာပိုပြီးများပါတယ်ပို့ပြီးတော့မှမျောနှင်းထားတယ်ပို့ပြီးတော့မှလည်းယုံကြည်ထားတယ်ဆိုတော့ကျွန်တော်ဒီရပောင်းတရားတော်တွင်မှာတော့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ကတော့ဒါကတော့အားလုံးအပြည့်ပြတ်ဖြေရှင်းနိုင်တယ်ဆိုတဲ့ဟာမျိုးကတော့ခရင်ပါလိမ့်မယ်ဥပမာပြဆိုရင်ကျွန်တော်နိုင်ငံရေးကျင်းသားများလွတ်မြောက်ရေးကိစ္စဆိုရင်တော့ဒါသမ္မတကြီးရဲ့အမိန့်အာဏာနဲ့လွှတ်ပေးတာမျိုးဒါဖြစ်နိုင်ပါတယ်ဆိုတော့ဒီကျွန်တော်တို့တိုက်ပွဲတွေချက်ချင်းရပ်သွားဖို့ဆိုတဲ့ကိစ္စရမျိုးတွေကတော့ဖြစ်ကောင်းမှဖြစ်မယ်ဆိုတော့ကျွန်တော်တို့ကအဲ့လိုဒီကိစ္စရပ်တွေနဲ့ပတ်သက်ရင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီပြည်သူလူထုကမျှော်လင့်လာတဲ့မျှော်လင့်ချက်တွေယုံကြည်ချက်တွေကိုပါကိုဟိုအားကိုးရတဲ့အစိုးရပေါ့လူထုအားကိုးရတဲ့အစိုးရပြည်သူလူထုမျှော်လင့်ချက်တွေကိုဖော်ဆောင်ပေးမဲ့အစိုးရတည်အနေနဲ့တော့နိုင်ငံရေးရတော့ဒီရပ်ပေါင်းတရားအတွင်းမှာဖော်ဆောင်ပေးဖို့လိုအပ်ပါတယ်ဖော်ဆောင်ပေးဖို့လည်းအဲကျွန်တော်တို့အနေနဲ့တော့ဒါမျှော်လင့်တယ်ယုံကြည်တယ်အဲ့တော့အထူးအဖြစ်တော့ဒီကျွန်တော်တို့ဒီတိုင်းနာနယ်မြေတွေမှာလက်နက်ဟို NCA ကိုလက်မှတ်ရေးထိုးလာတဲ့အဖွဲ့နဲ့ဖြစ်စီလက်မှတ်ရေးမထိုးလာတဲ့အဖွဲ့နဲ့ဖြစ်စီအဲ့လိုအဖွဲ့တွေနဲ့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရအနေနဲ့ကဒါအများဆုံးပြည်ဆိုပေးဖို့လိုပါတယ်အပြန်လန်သဘောထားတွေရယူဖို့လိုပါတယ်အထူးအဖြစ်တော့ကျွန်တော်တို့ဒီဟိုသမ္မတဦးသိန်းစိန်ကပြည်ထောင်စုဝန်ကြီးဦးအောင်မင်းကိုသမ္မတရဲ့အထူးကိုယ်စားလှယ်အနေနဲ့ဒါဆက်ပြီးတော့မှဟိုတုန်းကတိုင်းနာလက်နက်ကိုင်အဖွဲ့ကြီးတွေကိုဆွေးနွေးခိုင်းခဲ့တာမျိုးရှိပါတယ်ဒါကျွန်တော်တို့အနေနဲ့ကတော့ဒီနေ့ခါမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရအနေနဲ့ကတော့ဒီသမ္မတရဲ့အထူးကိုယ်စားလှယ်လိုမျိုးကိုယ်စားလှယ်အဖွဲ့လိုမျိုးနဲ့ဆွေးထုတ်ပြီးတော့မှကျွန်တော်လက်မှတ်မရေးထိုးသေးတဲ့ကျွန်တော်တို့ဒီနောက်တိုင်းသားအဖွဲ့ကြီးတွေရောလက်မှတ်ထိုးရတဲ့လက်နက်ကိုင်အဖွဲ့ကြီးတွေအားလုံးနဲ့ကြဆွေးနွေးမှုတွေကိုအများဆုံးလှုပ်ဆောင်ပြင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အထူးအဖြစ်တော့ကျွန်တော်တို့ဒီအရင်အစိုးရလက်ထက်တုန်းကပေါ့လေဒါတွေ့ဆုံမှုအတွက်ဒါဟိုအဆင်မပြေခဲ့တဲ့အဖွဲ့ကြီးနဲ့လည်းဟိုကျွန်တော်တာအန်ဘလောင်တို့လိုကိုကန့်အဖွဲ့တို့လိုအေအေတို့လိုစသဖြင့်ဒီလိုအဖွဲ့တွေနဲ့လည်းဆွေးနွေးဖို့တင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီမှာဟိုနိုင်ငံရေးတိုင်ဝမ်ပုဂ္ဂိုလ်တယောက်လည်းကျွန်တော်ဆွေးနွေးပွဲအတွက်ရှိနေပါတယ်လူ့ဘောင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပါလူ့ဘောင်ဒီမိုကရက်တစ်ပါတီအနေနဲ့လည်းဒီ NLD အစိုးရအသစ်ကအထွေထွေလူငင်းချမ်းသာဝင်ကြီးညာကိုတိုက်တွန်းတဲ့ကြီးညာချက်တစ်စောင်ထုတ်ပြန်ဒီကနေ့ထုတ်ပြန်တာကျွန်တော်တွေ့ပါတယ်ဆိုတော့ဒီရပောင်းဒါဒီကိစ္စဒီရပောင်းတရားအတွင်းမှာဟိုလှုပ်တင်တဲ့ကိစ္စတရားအနေနဲ့ပြောလို့ရမလားဦးအောင်မိုးစောသဘောထားလဲဆွေးနွေးပြပါအောင်ခင်ဗျအ
ဲကျွန်တော်ပထမဆုံးကျွန်တော်တင်ပြချင်တာကတော့အရင်ဆုံးလှုပ်တင်တဲ့ကိစ္စအဖန်ထိန်သိမ်းခံထားတဲ့ကြောင်းသားတဲ့ကိစ္စအခုအချိန်ထိလည်းအမိန့်မချသေးဘူးအခုအချိန်ထိလည်းတရားအောင်ရင်ဆိုင်နေရသေးတယ်ထောင်ထဲမှာလည်းထည့်ထားသေးတယ်ဒီကြောင်းသားတွေကိစ္စကချက်ချင်းလက်ငင်လှုပ်ပေးလို့ရတဲ့ကိစ္စလို့ကျွန်တော်အနေနဲ့တော့ယူဆတယ်ဖမ်းတဲ့ကလည်းမတရားဖမ်းထားတာအားလုံးသိတယ် အခုလည်းအများဆုံးသူတို့အမှုတွေကိုရုပ်သိမ်းပြီးတော့သူတို့ပြန်ချက်ချင်းလှုပ်ပေးဖို့ကအရန်လိုအပ်တယ်လို့ကျွန်တော်အနေနဲ့တော့ဟောဒီဒီကိစ္စကိုကျွန်တော်ပြောချင်တယ်ဒါတစ်ခုပါနောက်တစ်ခုကဒီတိုင်းသားလက်နက်ကင်အားစုတွေပေါ့နော်တိုင်းသားလက်နက်ကင်အားစုတွေနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကျွန်တော်တို့မျှော်လင့်တာကအစိုးရအသေးအနေနဲ့တစ်ဖက်သားအပြစ်ခတ်ရစေးကျင်ညာပြီးတော့ဒီနိုင်ငံရေးတကားဟိုပါပေါ့တကားကိုဆက်ပြီးတော့ကြဲအောင်ဆက်ပြီးတော့ဖွင့်လိမ့်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်တယ်အဲ့ဒီကိစ္စဟာလည်းပဲဒီအစိုးရအသေးမဖွဲ့ခင်ကတည်းကကျွန်တော်တို့ကြားနေရတာအမျိုးသားလူမျိုးအဖွဲ့ချုပ်အနေနဲ့ဒီငြိမ်းချမ်းရေးကိစ္စကိုဦးစားပေးဆောင်ရွက်မယ်လို့ကျွန်တော်တို့ကြားနေရတာဖြစ်တယ်ဆိုတဲ့အခါမှာဒီသမရမေကွန်ပြောတော့လည်းပဲကျွန်တော်တို့အဲ့ဒါကိုဒီငြိမ်းချမ်းရေးကိစ္စကိုမျှော်လင့်တယ်ဒီတိုင်းသားတွေနဲ့ဒီဆွေးနွေးပွဲကိစ္စကိုမျှော်လင့်တယ်ကျောင်းသားတွေကိုလှုပ်ပေးဖို့ကိစ္စကိုကျွန်တော်တို့ချက်ချင်းလက်နဲ့လှုပ်ပေးဖို့ကိစ္စကိုကျွန်တော်တို့မျှော်လင့်တယ်တပြိုင်တည်းထဲမှာကျွန်တော်တို့ပြောတဲ့เนาะဒီလူငယ်ချမ်းသာကွင်းဆိုတာကအကြောင်းမျိုးမျိုးအကြောင်းအပြင်မှာရောက်နေတဲ့ရဲဘော်တွေအများကြီးရှိတယ်။အရင်အစိုးရလက်ထက်တုန်းကလည်းပဲဒီတချို့ဆိုလို့ရှိရင်ပြန်လာကွင်းပေးတယ်ကျွန်တော်တို့ကိုယ်တိုင်အရင်အစိုးရလက်ထက်ကပြန်လာတာဖြစ်တယ်။ပြန်လာပြီးကမှတခါတချို့ဆိုလို့ရှိရင်ဟိုဗီဇာမပေးတော့ဘူးပြန်နှင်ထုတ်တယ်။ပြန်လာဖို့အတွက်ခက်ခဲရှိနေတဲ့ရဲဘော်တွေလည်းအများကြီးပဲ။တော့ဒီရဲဘော်တွေလည်းပြန်လာဖို့လိုတယ်။နောက်တပြိုင်နက်ထဲမှာခုနလိုဒီနိုင်ငံရေးအကျဉ်းသားတွေဆိုတာလည်းလုတ်ပေးကိုပေးရမယ်ကိစ္စဖြစ်တယ်ဒါကြောင့်မလို့ဒါထွေလူငင်းချမ်းသာကွင်းလိုဟာမျိုးကိုအစိုးရတွက်ထွက်ချင်းမြန်မာနှစ်တကူးလိုကိစ္စမျိုးမှာပဲဖြစ်ဖြစ်အစိုးရတက်တက်ချင်းမှာဒီလိုကိစ္စမျိုးတွေဟာကျင်ညာပြီးတော့တော့ဒီအမျိုးသားပြန်လဲတင့်မြတ်ရေးအငြိမ်းချမ်းရေးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့အများကြီးလုပ်လို့ရတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲယုံကြည်တယ်
โอเคကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းကျွန်တော်တို့လေးလိုက်မှာရောက်နေပါတယ်အရင်ဆုံးတယောက်ကတော့ဦးတန်ဝင်းကန့်ဘလူမျိုးပါဖြစ်ပါတယ်ဦးတန်ဝင်းကတော့ဒီသူကိုယ်တိုင်မြေသိမ်းရသိမ်းခံထားတဲ့ပုဂ္ဂိုလ်တယောက်ပါတဲ့သူကတိုင်းကိစ္စတွေကိုလည်းပြည်လျောင်ဆွေးနွေးစီခြင်းနဲ့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ပါဦးတန်ဝင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ဒီရပ်ကုန်းတရားအတွင်းတော့ပြီးခဲ့တဲ့အစိုးရကခင်ဗျားဆောင်ပြီးလုပ်ခဲ့တဲ့ကြေညာတွေကအများကြီးတော့ရေပောင်းတွေအတွင်းမှာဒုဒုကြကြတော့ဖြစ်လာနိုင်မယ်လို့တော့မထင်ဘူးဒါပေမဲ့ကျွန်တော်တို့တောင်သူတွေကျုံးနေရတဲ့မြေရင်းရှားတဲ့ကြေညာတွေလည်းအခုချိန်ကနေတောက်ပြီးတော့ကင်တွယ်ဖြည့်ရှင်းသင့်ပြီလို့ကျွန်တော်ကတော့အဲ့လိုမြင်နေတယ်။မြေရင်းဆိုရဆိုအထွေရအခက်အခြေခံကနေပြီးတော့မှမြေတွေတိတ်လာကြတာတွေကနိုင်ငံအနောက်ဘက်ကအခုလက်တွေ့ကျွန်တော်တို့ဆိုရင်ကျွန်တော်ကိုယ်တိုင်ကအခုချိန်ကြီးလူငယ်ပေါင်း30တောင်သူလုပ်ခဲ့တယ်ဒါပေမဲ့အခုချိန်ကြီးတရားဝင်ပိုင်ဆိုင်ဝင်အတောက်ထားလုံးဝမရှိဘူးရှိတယ်ကတော့ဘယ်နည်းကိုကျူးကျော်ဆိုပြီးတော့မောင်းတော့ပလဲဆိုပြီးတော့ကိုယ်ရင်ထိမ့်လာတော့လည်းလုံနေရတဲ့တောင်သူတွေရှိလို့တချို့လည်းတောင်သူတွေကလည်းသွန့်လို့သွားတဲ့တောင်သူတွေလည်းအများကြီးပဲရှိနေတယ်။အဲတော့နေရတဲ့ကိစ္စတွေကိုလည်းပြပြီးတော့ဖြေခဲဖြေလို့ပြီးတော့ဆောင်ရွက်ပြန်နေလို့ရှိနေတယ်ဗျ။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့စလိုင်းပွေကုံပါရန်ကုန်မြို့ပါကျွန်တော်တို့ဆွေးနွေးပွဲအတွက်ပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်ပါကိုစလိုင်းပွေကုံအမြင်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဆရာဟောကျွန်တော်ဆွေးနွေးရှင်ရဲ့ကိစ္စကတော့ဒီတက်မတော်နဲ့ညှင်းထိုင်းပြီးတော့မှညှင်းထိုင်းเสียမလို့တဲ့ပြုပြင်ပြောင်းလဲရေးဟူသည်များအလုံးကိုဒီရစ်ပေါင်းတရာအတော်တွင်းမှာပထမဦးစားပေးနေတဲ့အင်းလေးဒီဆွေးရလို့ခေါ်မှာပေါ့ဒါလှုပ်ဆစ်ရှင်တာပေါ့ဥပမာတမရကလုံငင်းလူငင်းတက်တာခွင်းလို့ခေါ်မလားဥပမာပုံမှန်204ကကြီးဟာမျိုးခခွဲကိုတော့ထားလိုက်ကကြီးကတော့အင်္ဂလိပ်လိုနဲ့ pardon လို့ခေါ်တယ်ခခွဲကတော့ amnesty ပေါ့ဥပမာ pardon ဆိုတဲ့ဥစ္စာကတမရတယောက်ထဲနဲ့တပါးထဲနဲ့လုံနိုင်တဲ့ကိစ္စဖြစ်တဲ့တွေ့အဲ့ဒါမျိုးတွေကိုဦးစားပေးပြီးတော့မှလှုပ်ဆစ်ရှင်းတယ်ပြီးတော့ဥပမာငင်းချမ်းကြီးဆိုတဲ့နေရာမှာအပိခတ်ရစေးကြီးဆိုတဲ့နေရာမှာအခုတော့ချက်ချင်းကြီးလှုပ်လို့မရပေမဲ့လို့ဘလို့အခင်းချင်းနဲ့သူတို့ဆဲလုံမလဲနောက်ဘလို့ဖြစ်စီကိုဖွေးပြီးတော့မှသူတို့နဲ့တိုက်ရိုက်ဆစ်သွေးမလဲဆိုတဲ့ဥစ္စာတော့ချင်းချင်းလေးတော့နည်းနည်းဟောပါလေအယောင်ပြဆစ်စင်တော့ဗောနော်နောက်ပြီးတော့မှဒီအစိုးရထက်မကဘူးလွတ်တော်ပိုင်းမှာလဲကျွန်တော်နည်းနည်းခြေပြီးတော့ပြောမယ်ဆိုရင်တော့ဥမာဥစေမဥဆောင်တဲ့ကော်မရှင်ကနဲ့ထုတ်ပြန်ထားတဲ့မလိုလားတဲ့ပုံမှန်ဒီပြည်သူအနောက်ဆက်ဖြစ်နေတဲ့ဥပဒေမျိုးတွေကိုဟောပါလေခွန်တရားစော်ရှိတယ်လို့ကျွန်တော်တို့ကြားသိရတယ်အဲ့လိုမျိုးဥစ္စာကိုအ мян ဆုံးနည်းနဲ့ပြဖြတ်ပြနိုင်ရင်တော့တီတူရီကတွေ့တော့ဟောအ мян ဆုံးအသက်ရှူချောင်သွားမယ်လို့အဲ့လိုပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကုလသမဂ္ဂလူခွေ290ကတော့ဒီမကြသေးရင်ကပဲသူကျင်ညာချက် ထုတ်ပြန်ပြီးတိုက်တွန်းတော့ပါတယ်ဒီထဲမှာတော့သူကလွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှားတဲ့သူတွေကိုဖမ်းဆီးရေးယူတာတွေချက်ချင်းရပ်ဖို့နောက်လူနည်းစုတွေပေါ်မှာခွဲခြားဆက်ဆံတာရန်လိုတဲ့လုပ်ရက်တွေကိုလူသိရှင်များဆန့်ကျင်ရှုတ်ချဖို့နောက်ရခိုင်ပြည်နယ်မှာလွတ်လပ်စွာသွားလာလှုပ်ရှား권တွေရဖို့ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့ကျန်းမာရေးပညာရေးအခြေခံလိုအပ်ချက်တွေလူတိုင်းခံစား권ရှိဖို့နောက်တစ်ခါဒီကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရုံးဝဲမြန်မာနိုင်ငံမှာဖွင့်လှစ်ခွင့်ရဖို့တွေကိုရပောင်းတရားအတွင်းမှာအစိုးရအသစ်ကလှုပ်ပါဆိုပြီးတော့တိုက်တွန်းထားပါတယ်ဆိုတော့ဒီတိုက်တွန်းချက်တွေကလက်တွေ့လုပ်မယ်ဆိုရင်ဖြစ်နိုင်လားအခက်အခဲတွေဘာတွေရှိနိုင်လဲကိုဘိုကြီးသဘောထားဆွေးနွေးပြပါအောင်ခင်ဗျဟ
ိုကျွန်တော်တို့ဒီအစိုးရအသိအတွက်ကောပြည်သူတွေအတွက်ကောအဓိကရင်ဆိုင်နေရတဲ့အခက်အခဲတော့2008ပေါ်စီပေါ်အခြေခံဥပဒေပါ2008ပေါ်စီပေါ်အခြေခံဥပဒေကကကွယ်ဥပဒေချုပ်ကိုအာဏာတွေပို့ပြီးတော့ပြီးထားတဲ့ပုံစံတွေရတယ်နောက်တစ်ခုကအခုသတို့တော့ပြောခဲ့တဲ့ဒီလူအခုကိုယ်တွေကထောက်ပြတဲ့အရာတွေအကုန်လုံးကဒီလုံခြုံရေးနဲ့ပတ်သက်တယ်လို့လည်းပြောလို့ရပါတယ်ပြရတာတွေရှိပါတယ်သူတို့ပြလွတ်လပ်စွာပြောဆိုခွင့်ဆိုတော့ကိုအစိုးရကဟိုအမြင်တစ်မျိုးကျွန်တော်တို့ဒီပြည်သူတွေအမြင်ကဟိုဒီစစ်တပ်ကဒီတက်မလို့ကတော်ဝင်ရှိတဲ့သူတွေကမြင်တဲ့အမြင်ကဒါတိုင်းပြည်အတွက်အောက်ချက်ဖြစ်တယ်ဆိုတဲ့အမြင်မျိုးတွေရှိပါတယ်။ဒီအမြင်မျိုးတွေကိုမရှင်းနိုင်သေးဘူး။နောက်တစ်ခုကလုံခြုံရေးကိုကကွယ်ဦးစီးချုပ်ကနေပြီးတော်ဝင်ယူမယ်ဆိုတဲ့ကိစ္စမျိုးတွေရှိနေသေးတယ်။ဒီလိုကိစ္စမျိုးကဖြေရှင်းအတော်ဆက်တဲ့သူကျွန်တော်ကဟိုသုံးသပ်ပါတယ်။ဒါပေမဲ့လည်းကျွန်တော်တစ်ဖက်ကနေပြီးတော့ဒါကတိုင်းပြည်တိုးတက်ရေးတိုးတက်ကြောင်းအတွက်နောက်ပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုရင်ဒါတွေကမရှိမဖြစ်လိုအပ်တဲ့အရာတွေဖြစ်ပါတယ်။အဲ့ဒီအတွက်ဒီတက်မတော်ကနေပြီးတော့အစိုးရအသိနဲ့ဘယ်လောက်ထိဒီလိုပူပေါင်းဆောင်ရွက်မယ်ဆိုတဲ့ပုံမှာတော့ဒီလိုကိစ္စမျိုးတွေမြန်မြန်ဆန်ဆန်ဖြေရှင်းနိုင်ရင်မဖြေရှင်းနိုင်ရင်အဲ့ဒီပုံမှာမူတည်သွားလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်အခုတစ်ခါတော့ဒီဥက္ကုံမြင့်ထုံးကိုမေးချင်ပါတယ်။ဒီတန်းရင်းသားတွေနဲ့ဒီငင်းငယ်ရောက်ကိစ္စဆိုတော့ဒီရပောင်းတရားတွေမှာမဖြစ်ဟိုဖြစ်ဖို့မလွယ်ဘူးဆိုတော့ထေချာတော့ပါ။ဆိုတော့အနည်းဆုံးပဲဖြစ်စင်မှာပေါ့လေ။တိုက်ပွဲတွေမဖြစ်အောင်ပဲဖြစ်ဖြစ်ဟိုအန္တရာယ်အစိုးရအနေနဲ့လုံနိုင်တဲ့အခြေအနေမျိုးတော့မရှိနိုင်ဘူးလား။တခုတော့ရှိတာကတော့ဟိုဒီကိစ္စမျိုးမှာတော့ဒီကိုဘူကြီးပြောသလိုပေါ့လေ။ဒီကိစ္စမျိုးမှာအထူးသဖြင့်ကတော့တက်နေရလဲပိုဆိုင်နေတော့ဒီကိစ္စလောကကံရတော့ခက်နိုင်တာပေါ့လေ။ဦးခွန်မြင့်တို့သဘောထားဆွေးနွေးပြပါဦးခင်ဗျ။အ
ဲကျွန်တော်တို့အမြင်ကတော့အခုဒီအရင်တုန်းကဗမာဥပဒေစင်လက်ထက်ကဖွဲ့စည်းခဲ့တဲ့UPCC လို့ခေါ်တဲ့ဒီငင်းပြည်တော်စုငင်းငင်းဖော်ဆောင်ရေးကော်မတီဆိုတာရှိတယ်။ UPWC လို့ခေါ်တဲ့ပြည်တော်စုငင်းငင်းဖော်ဆောင်မှုလုပ်ငန်းကော်မတီဆိုတာတွေဖွဲ့ခဲ့တာရှိပါတယ်။အဲ့တော့အခုကျွန်တော်တို့အမျိုးသားလူမျိုးစုဖွဲ့ချုပ်ဆိုရလက်ထက်မှာတော့ကျွန်တော်တို့အခု Union Peace Commission ဆိုတာမျိုးဖွဲ့မယ်လို့တော့ကျွန်တော်ကြားတယ်။ဒီပေါ်တဲ့ထင်ရှားတော့မတွေ့ရသေးဘူးပေါ့လေ။အဲ့တော့ဒီလိုမျိုးဖွဲ့စည်းမှုတွေကိုလည်းကျွန်တော်တို့ဒါတော့အမြန်လှုပ်ဆောင်ဖို့လိုတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။နောက်တစ်ခုကတော့ဟိုကျွန်တော်တို့ငင်းငင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုဖွဲ့တဲ့အခါမှာအစိုးရလွှတ်တော်တမတော်ကတစ်ဖက်အဲကျွန်တော်တို့က16ဦးနဲ့နိုင်ငံရေးပါတီက16ဦးပြီးရင်ကျွန်တော်တို့ဖိုင်နယ်လက်နက်ကံများ16ဦးအဲ့လိုဖွဲ့ထားတဲ့ငင်းငင်းဆွေးနွေးပူးတွဲကော်မတီရှိပါတယ်။အဲ့တော့အခုဒီအစိုးရအဟောင်းအပြောင်းလဲကာလမှာအဲ UPDJC ကအလုံးမလုံးနိုင်ဖြစ်နေပါတယ်။ဒါမှမဟုတ်ဒီအဓိကတော့ရင်အစိုးရလွှတ်တော်အစိုးရနဲ့လွှတ်တော်ဘက်ကကိုယ်စားလှယ်အပြောင်းလဲကိုအဲ့ဒီမှာဆောင်ရွက်ပေးရမှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့ကဒီငင်းငင်းဆွေးနွေးပူးတွဲကော်မတီမျိုးဒီအလုံးလုံးနိုင်ဖို့အတွက်ကိုလည်းပဲလက်ရှိကြအစိုးရနေပြီးတော့မှဒါအစိုးရလွှတ်တော်ပိုင်းနေမှာဒီတောင်းပေးခံမှုတွေဒါလုပ်ဖို့လိုပါတယ်။နောက်တစ်ခါကျွန်တော်တို့ဒီ NCA စာချုပ်ကိုကလက်မှတ်ရေးထိုးရလို့မထိုးလို့ကျွန်တော်သဘောတူခဲ့ပြီးသားဖြစ်ပါတယ်။အကြောင်းမို့လို့ဒီ NCA စာချုပ်အကောင့်တွေပေါ်တဲ့အခါမှာဘက်ကနှစ်ဖက်ဖြစ်ပါတယ်။အစိုးရလွှတ်တော်တက်မတော်လို့ပြောတဲ့ပြည်ထောင်စုအစိုးရတစ်ဖက်ဒါကျွန်တော်ဒီတိုင်းနာလက်နက်ကိုင်တော်လိုင်းဖွဲ့စည်းများတစ်ဖက်ဖြစ်ပါတယ်။အဲအဲ့ဒီအပေါ်မှာတော့ဒီမြို့သားဒီမိုစီဖွဲ့ချုပ်နေတဲ့ဒီကျန်တဲ့ကျွန်တော်အစိုးရလွှတ်တော်တက်မတော်ဆိုတဲ့အတွင်းမှာလည်းဆွေးနွေးဖို့လိုလို့ကျွန်တော်တို့ဒီလက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေတော့မထိုးတဲ့အဖွဲ့အစည်းတွေတော့ဒါဆွေးနွေးပြီးတော့သဘောထားရယူနေတဲ့ပူးပေါင်းဆောင်ရွက်မှုတွေတော့ဒီကာလမှာဆောင်ရွက်တဲ့နေကြောင်းမြင်ပါတယ်အထူးအပြည့်တော့ဒီအစိုးရအနေနဲ့ကတော့ကျွန်တော်အမြင်မှာဒီရပ်ပေါင်းတရားတော်တွင်းမှာတော့လုံမဲ့အစီအစဉ်တွေတော့ရှိမှာပါကျွန်တော်တို့ကတော့ဟိုလိုလုံပါဒီလုံပါအတိတ်တိုက်တွန်းမှုတွေတော့ဒါတော့ကျွန်တော်တို့မဆောင်ရွက်ချင်ပါဘူးတို့တော့ဒီကာလမျိုးမှာကတော့ဒီအားလုံးနဲ့ထိထိတွေ့တွေ့ဆောင်ရွက်ပြီးတော့မှအားလုံးလိုက်ပါနိုင်တဲ့အခင်ချင်းပေါ့လေအဲ့ဒါပေါ်ဆောင်ဖို့လိုပါတယ်ကျွန်တော်တို့ဒီဟယ်လို
ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျ
အာဟုတ်ကဲ့ကျွန်တော်ပြောချင်တာကဒီဒေါန်ဆန်းစုကြည်ကို1995တုန်းကကျွန်တော်တို့ခေါင်းဆောင်တယောက်ကဒေါန်ဆန်းစုကြည်ပြောပါတယ်ဒေါန်ဆန်းစုကြည်ကမေခလာပါပဲလို့ပြောတော့ဒေါန်ဆန်းစုကြည်ချက်ချင်းညင်းပါတယ်ကျမကမေခလာမဟုတ်ပါဘူးလေကျမကစနကပါအဲကျမလိုပဲအားလုံးကကူးကြခတ်ကြမှာလွန်မြောက်အခက်ခဲကနေလွန်မြောက်နိုင်မယ်လို့ပြောပါတော့ဒီနေ့နိုင်ငံအခင်းချင်းမှာကျွန်တော်တို့ရက်ပေါင်းတရာတော်တွင်မှာတော့အခက်ခဲအကျက်တွေကိုကျွန်တော်ဖြေရှင်းနိုင်မှာတော့မဟုတ်ဘူးသို့တော်လည်းပဲပြည်သူလူထုကျွန်တော်တိုင်းသားပြည်သူတွေအပါဝင်ပေါ့လေတိုင်းသားလည်းနိုင်ငံတိုင်းတော်လိုင်းအဖွဲ့အစည်းရောတိုင်းသားရေပါဝင်ပြည်သူလူထုတရလုံးကအားကိုးရတဲ့ညှော်လင့်ချက်နဲ့ကိုက်ကြီးတဲ့အစိုးရတရဖြစ်အောင်တော့ဒီကာလမှာဒါကတော့ပုံဖော်ဆောင်ရွက်ပြီးတင်တယ်လို့ကျွန်တော်လည်းမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တော်ရှင်တယောက်လည်းကျွန်တော်တို့ဆက်သွယ်ထားတာရှိပါတယ်သူကတော့ဟိုတန်ခါတော်တပါးပါအရှင်ပညာဝန်သားပါရန်ကုန်မြို့ပါအရှင်ပညာဝန်သားသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာတယ်လီဖုန်းလိုက်မရအောင်နဲ့တူပါတယ်ကျွန်တော်တို့ပြီးမှပြန်လှည့်တာပေါ့လောလောဆယ်တော့ကျွန်တော်တော်တက်ရှင်တချို့ပေးထားတဲ့ပေးစာတချို့ကိုလည်းပဲကျွန်တော်တို့ဒီညမှာဖော်ပြကြပါတယ်အရင်ဆုံးတစ်ယောက်ကတော့စာရဲနဲ့နဲ့ရှေတော့ကျွန်တော်ဟိုအချိန်ရသလောက်နဲ့နဲ့အချင်းယုံပြီးဖော်ပြကြပါတယ်ပထမတစ်ယောက်ကတော့မိထီလာမျိုးကဦးစိန်မောင်ပါသူကတော့ကျွန်တော်အနေနဲ့ရွေးချယ်တင်ပြရမယ်ဆိုရင်တော့စီဝိုင်းကဏ္ဍကိုဦးစားပေးလှုပ်ဆောင်ရမယ်ကဏ္ဍဖြစ်ပါတယ်လို့တင်ပြလိုပါတယ်စီဝိုင်းနှိမ့်ချလို့ဆင်းရဲမွဲတင်မှုတန်းနှစ်ရှည်လာများခန်းစားနေရတဲ့ပြည်သူတွေအတွက်စီဝိုင်းတိုးတက်ဖွံ့ဖြိုးမှုတွေမြန်နံမြမြန်မာသာဆင်းရဲရင်းကလွတ်မယ်လူမှုရေးနိုင်ငံရေးပြဿနာတွေလည်းတိုးတက်လာမယ်တည်ငြိမ်လာမယ်လို့တွေးမိပါတယ်ဆိုပြီးဦးစိန်မောင်ကပြောထားပါတယ်နောက်တစ်ယောက်ကလည်းတန်ခါတော်တော်ဘာပါပဲအရှင်ပညာတီဟာဆိုတော့နားလောက
်ဟုတ်ကဲ့ဟိုအခုတက်လာတဲ့အစိုးရပထမဆုံးလောက်အောင်ငွေကြေးကိုအမခံချက်ပြန်ရအောင်လုပ်ဖို့ပါပဲဒီနေ့ Facebook မှာတင်လာတဲ့ Army Officer ကရွှေဆိုင်ဝင်လုံးလားတက္ကသိုလ်ကတိကကိုငရုတ်ကြည့်ပွေးနဲ့ထုပြီးလူရာတွေဟာ Hyper Inflation ရဲ့ပြယုတ်တွေပါဝန်ထမ်းလောကမှာအောက်ခြေဝန်ထမ်းတွေဘလို့ခံစားနေရသလဲဖုံဖုံငငယ်ကအောက်တန်းစီတယောက်ဟာလစာရင်ကိုရှားပါးစိတ်ပေါင်းပြီးတော့126ကျပ်ရတယ်။တအိမ်လုံးစားလောက်တယ်။ရွှေဝယ်စုလို့ရတယ်။ရွှေတစ်ကျပ်သားမှ130ပဲရှိတာ။အခုပေါက်စင်နေဆိုအောက်တန်းစီလစာကို6သိန်းခွဲပေးရမှာ။ပိုက်ဆံကိုနှီးမျိုးစုံနဲ့ပြန်ချုံနေကြတော့အပိုးရှားရပြီပေါ့။ကလေးတွေကိုထောင်မချဖို့အခုအစိုးရကိုမြေတားရက်လိုပါတယ်လို့ရေးပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ VOA ပြည်သက်တူဆိုပြီးအီးမေးလ်နဲ့ပို့ထားတာလည်းရှိပါတယ်။သူကတော့ကျွန်တော်အနေနဲ့ NLD အစိုးရအဖွဲ့ပေါ်အရေးကြီးတောင်းဆိုချင်တာကတော့အချင်းပြတ်ချစားမှုပပျောက်ရေးပါတဲ့အဓိကကြားတဲ့လူတွေကအချင်းပြတ်ချလို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲပြဿနာကအနေနဲ့ကတော့ယာရုဟာနာလိုချင်ကြတယ်လိုချင်တော့အစအနေလက်ထုတ်ပြီးရအောင်လုပ်ကြတယ်ရလာတော့ပြန်ပြီးသူ့လုပ်တယ်လို့ပဲသူ့ကိုအစအနေအစိုးရမှတင်ပေးလိုက်တဲ့အတိုင်းတင်လာခဲ့တဲ့အတိုင်းဆက်လုပ်ပြီးတော့တရားဥပဒေဖြစ်ဖြစ်နဲ့တရားဥပဒေစုံမှုဖြစ်ပြလာတယ်အဲ့ကနေစပြီးတော့အကုန်လုံးပြည်စည်းရရောက်ပါတယ်ဆိုပြီးတော့သူကရေးထားတာရှိပါသေးတယ်နောက်တစ်ယောက်လည်းရှိပါသေးတယ်ခင်ဗျာကျွန်တော်တို့
သူကမောင်သတနာပါရှင
်မောင်သတနာအမေရိကန်ပြည်တော်စုပါပါပဲဟုတ်ကဲ့
အစိုးရတဲ့အနေနဲ့သင့်ချင်းလှုပ်ယူရမယ်အပြစ်ခတ်ရစေရေးပြည်ရင်းငြိမ်းချမ်းရေးတို့ထက်ဦးစားပေးလှုပ်ဆောင်တင်တာကနိုင်ငံရေးအကျဉ်းသားဟောင်းများတက်ကြွလှုပ်ရှားသူများနဲ့ဝန်ရံပြည်သူများအပါအဝင်မတရားဖန်ဆီးခံရသူအလုံးကိုအမြန်ဆုံးလွှတ်ပေးဖို့ကြိုးစားတင်တယ်လို့ယူဆမိပါတယ်။တခါနှစ်ဖက်စီကောင်းဆောင်တွေကြောင့်မြေစာပင်ဖြစ်နေရတဲ့အပြစ်မဲ့ပြည်သူတွေကိုမှုရင်းဒေသတွေမှာအကြောက်တရားကင်းကင်းဘဝလုံခြုံမှုရှိရှိပြန်လည်အခြေချနေထိုင်နိုင်အောင်စီစဉ်ပေးတင်တယ်လို့ယူဆမိပါတယ်။ဒါအပြင်တရားဥပဒေစိုးမိုးရေးအလုပ်အကိုင်တင်များဖော်ဆောင်ရေးကုန်စည်နှုန်းတည်ငြိမ်ရေးထျောက်တဲ့အလုပ်ရှင်အလုပ်သမားဥပဒေတင်များပြဋ္ဌာန်းရေးတင်စည်းခံလဲမြင်ပြဿနာများဖြေရှင်းရေးမူလာရန်အလဲရန်အဆင့်အခမဲ့ပညာသင်ကြားခွင့်ဥပဒေပြဋ္ဌာန်းရေးနဲ့ဂျာမန်ရေးဆောင်ရှားမှုတိုးတက်ကောင်းမွန်လာစေရေးတို့ကိုဦးစားပေးဆောင်ရွက်တင်တယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒီတော်တာရှင်ရဲ့တချို့တိုက်တွန်းချက်တွေကတော့ရေရှည်လုပ်ဖို့လိုမဲ့ကိစ္စတွေဖြစ်ပါလိမ့်မယ်။အခုဆိုလို့ရှိရင်တော့ဒီ NLD ကအစိုးရဖွဲ့ပြီးပြီးဝင်းကြီးတွေအစ်မအရာရှိတွေလည်းတော်တော်များများခန့်ပြီးသွားပါပြီ။ဆိုတော့အခုခန့်လိုက်တဲ့အစိုးရဖွဲ့အနေနဲ့ရောဒီရပောင်းတရားအတွင်းမှာအပြောင်းလဲရလုံးနိုင်လောက်တဲ့အခြေအနေမျိုးတွေရှိရလား။ဘာဖြစ်လို့လဲဆိုတော့ဟိုတချို့လူတွေကဒီအရင်အစိုးရလက်ထက်ကလူဟောင်းတွေပြန်ပါလာတာဆိုတော့တချို့ကလည်းအပြောင်းလဲတွေဖြစ်ပါမလား၊မူဟောင်းတွေပဲဖြစ်ပါမလားဆိုပြီးတော့စိုးရိမ်တဲ့အတန်တွေလည်းကျွန်တော်တို့ကြားနေရပါတယ်။ဆိုတော့ဟိုဖြစ်နိုင်ခြင်းအလားအလာဘယ်လောက်များရှိလဲ။ဥအောင်မိုးဆိုသဘောထားဆွေးနွေးပြပါဦးခင်ဗျာ။
အဓိကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားပဲဖြစ်တယ်လေဒီသဘောထားကိုဒီအစိုးရကအကောင့်တမရဦးဆောင်တဲ့အစိုးရအဖွဲ့ကအကောင့်တဲ့ဖွားမှာဖြစ်တယ်နိုင်ငံတော်တမရကို၌ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒတွေကိုထင်ရှားရမှာဖြစ်တယ်အဲ့တော့ဒါတွေကိုအကောင့်ထဲပေါ်ဖို့ကိစ္စကိုဒီလက်ရှိဝန်ကြီးတွေကဆောင်ရွက်ရမှာဖြစ်တယ်ဒီအတွက်တော့ဆောင်ရွက်ခြင်းနဲ့စိတ်ဆောင်ရွက်ခြင်းနဲ့ဝေခိုင်ခိုင်မာမာရှိမယ်ဆိုလို့ရှိရင်ဆောင်ရွက်လို့ရတယ်လို့ကျွန်တော်ယူဆတယ်။နောက်တစ်ခုကခုနကပိုပိုကြီးထောက်ပြတော့တာတစ်ခုရှိတယ်။ဒီဖွဲ့စည်းပုံအရာဒီကာဝေးဥစည်းချုပ်မှာအများကြီးအာဏာတွေပုံတယ်လို့ပြောတယ်။သို့တော်လည်းကျွန်တော်တို့ဖွဲ့စည်းပုံအရာပဲကျွန်တော်နားလည်မှုကတော့နိုင်ငံတော်သမ္မတမှာနိုင်ငံတော်သမ္မတရဲ့အခန်းကဏ္ဍကအကြီးကြီးပဲ။နိုင်ငံတော်သမ္မတအနေနဲ့ခဏိကျောင်းသားတွေကိုလွှတ်ပေးခြင်းနဲ့ဆိုလွှတ်ပေးလို့ရတယ်။နိုင်ငံတော်သမ္မတအနေနဲ့ဂနိနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခြင်းနဲ့ဆိုလွှတ်ပေးလို့ရတယ်။နိုင်ငံတော်သမ္မတအနေနဲ့ဂနိတိုင်းရင်းသားလက်နက်ကင်တွေကိုဒီအပြစ်ခတ်ရစေးရေးစကားပြောဖို့အတွက်ကိုကမ်းလှမ်းမယ်ဆိုရင်ကမ်းလှမ်းလို့ရတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆတယ်။နိုင်ငံတော်သမ္မတအနေနဲ့ကာကွယ်ရေးဦးစီးချုပ်ကို convince လုပ်နိုင်တဲ့ဒီအာဏာ mandate သူ့မှာအကြီးကြီးရှိတယ်။ဒ
ီတမရရအခန်းကဏ္ဍတော်တော်ကြီးရဒီဖွဲ့စည်းချက်ပုံအခြေခံဥရရကိုသူလုံးလို့ရနိုင်တာလေအများကြီးရှိတယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်စီစဉ်အဆုံးမသက်ခင်မှာကိုဘိုကြီးသဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်အခုဒီအစိုးရတဲမှာဒီပြန်ဖွဲ့လိုက်တယ်ဆိုရင်တချို့အရင်အစိုးရလက်ထက်ကလူအောင်းတွေပြန်လာတဲ့အပေါ်မှာတချို့ကစိုးရိမ်မှုတွေရှိနေပါတယ်ဆိုတော့ဒီရပောင်းတရားအတွင်းမှာဟိုဖြစ်နိုင်ရေးလုံနိုင်ကိုင်နိုင်မဲ့အခြေအနေတွေကဒီလူဟောင်းနေနေဆိုလို့ရှိရင်ဟိုဖြစ်နိုင်ရေးအလားအလာဘယ်လောက်များရှိလဲကိုဘိုကြီးမျှော်လင့်ချက်
ဟုတ်ဆောရောဒီကိုမိုးစောကျွေးသလိုပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုဥဆောင်မှု policy ဘုံမှာတော့အများကြီးမူတည်ပါတယ်ဆိုတော့အခုခံရတဲ့ဆိုတော့ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစိတ်ဆက်ညှိနှိုင်းပြီးတော့ဒီလူတွေကိုပြန်ပြီးခံရတယ်လို့ထင်ပါတယ်အဲဒီအတွက်ဒီလူတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ policy နဲ့ in line ဖြစ်အောင်မဟုတ်ဆက်တူဆက်မြောက်ဖြစ်အောင်တော့အကောင့်တွေပေါ်လိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့အခုချိန်မှာဘလို့ရသေးပဲနဲ့ကျွန်တော်တို့ကလုံနိုင်မလို့မလုံနိုင်ဘူးပြောဖို့ဆိုတော့ခက်နိုင်ပါလေဒါပေမဲ
့ဟုတ်ပါတယ
်မူသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒရဲ့အတိုင်းဆက်တော့မယ်လို့ဆိုပြောလင့်ပါလေ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဥခွန်မြင့်ထွန်းရဲ့သဘောထားလဲကျွန်တော်တို့ကြားချင်ပါသေးတယ်အခုဒီအစိုးရတွေဖွဲ့စည်းပြီးတဲ့လောက်မှာတကယ်လို့ဒီတန်းသားအရေးတို့ဘာလို့ပေါ်လဲအခုကဟိုထူးထူးခြားခြားဆိုလို့ရှင်တော့ NLD အစိုးရထဲမှာတန်းသားအရေးကဝန်ကြီးတော်မှဒီတစ်ခါမှပါလာတယ်ဆိုတော့တန်းသားအရေးမျှော်လင့်ချက်တွေရောဟိုဘလောက်များကြီးကြီးမားမားရှိမလဲဒီအခုဖွဲ့စည်းတဲ့လောက်အစိုးရဟိုတယ်မှာပါနေဒီကက်ဘိနက်အဖွဲ့နဲ့ဆိုလို့ရှိရင်ပေါ့လေ
အဲကျွန်တော်တို့ကတော့ဒီအဓိကတော့လောက်ရနဲ့ပဲတက်တည်ပြကြရမှာဖြစ်ပါတယ်အထူးအဖြစ်ကျွန်တော်တို့ဒီတမရကြီးဦးထင်ကျော်ရဲ့နိုင်ငံတော်အခြေပြမိတ်ခေါ်မှာပါတဲ့စကားနှခွန်ကျွန်တော်တို့အံတန်ကိုကြိုးစားအားရပါတယ်ဟိုအဓိကပြောတာကတော့ကျွန်တော်တို့ငင်းငန်းရေးကိုဆောင်ရွက်ပြီးတော့ဖယ်ရယ်ပြည်တော်စုဆိုတဲ့စကားလုံးကိုပြည်ပြည်ပြန်သုံးဆွဲပြီးတော့မှဖယ်ရယ်ပြည်တော်စုတိဆောက်ရည်ပြောခဲ့တာကိုကျွန်တော်အလေးနဲ့ကြိုးစားတယ်အဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရေးဒါတွေအဓိကထားပြောသွားတာပါကျွန်တော်တို့လောက်ရတခုနေကျွန်တော်တို့တအားကိုကြိုးစားပါတယ်ကျန်တာတွေကတော့လက်ရှိလာမဲ့အစိုးရအနေနဲ့ကတော့ဒီလောက်ရတွေနဲ့အကြီးကအပြည့်တော့တက်တည်ပြရမှာပြည်သူလူထုရဲ့မျှော်လင့်ထားတယ်မျှော်လင့်ကြည့်မျှော်လင့်ထားတဲ့ယုံကြည်မှုတွေတက်တည်ပြရမှာဖြစ်ပါတယ်ဆောစောကကျွန်တော်တို့ကိုအောင်မိုးစောပြောဆိုဒီအထွေထွေလူငယ်ချမ်းသာခွင့်ဆိုတာမျိုးအကျညာပြီးနိုင်တဲ့ကိစ္စရမျိုးတွေဆောင်ရွက်ပြီးနိုင်တယ်ထို့နည်းတူ
အရင်အစိုးရကျွန်တော်လည်းအချိန်တလောက်ပဲရတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့ဥပိုလ်ကြီးဥခွန်မြင့်ထွန်းဥအောင်မိုးစောအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်လို့သူမဆုံမနဲ့အတူကိုအောင်လွင်အောင်စီစဉ်တင်ဆက်တဲ့တရက်လေးလိုင်းရှင်နေခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းတိုမီယာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်တင်ချင်းချုပ်ကမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပရမဆုံးချိန်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံတဲ့နေရာမှာမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိခဲ့ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရက်ကြာခီအစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးဆက်လက်တွန်းမြင့်သွားဖို့နဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကန်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဒီမြန်မာနိုင်ငံနဲ့ဒေသခံတွေအကျိုးခံစားခွင့်ရရှိအောင်ဆောင်ရွက်ဖို့ညွှန်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်ဒေါက်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုထဲကနှစ်ခုဖြစ်တဲ့ပညာရေးနယ်လျှက်စစ်စွမ်းအင်ဝန်ကြီးဌာနတွေအတွက်ဝန်ကြီးနေရာတွေကိုဒီပြောင်းစုလို့တော့ကဒီနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူရှိတာကြောင့်ပြောင်းစုလို့တော့မှအတည်ပြုလိုက်တာဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထင်းတဲ့ဒုံးကျည်အစီအစဉ်တွေကြောင့်ကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ဒီပုံမှုပြစ်ထန်တဲ့ပိတ်ဆို့တက်ခဲ့အရေးယူမှုသစ်တွေနဲ့အညီတရုတ်နိုင်ငံကမြောက်ကိုရီးယားပေါ်မှာစီးပွားရေးအရာကတ်သတ်မှုတချို့ထပ်မံချမှတ်လိုက်ပါတယ်။မဟာမိတ်မြောက်ကိုရီးယားကိုလေယဉ်စီတင်ပို့တာရပ်မယ်အပြင်ကြောင်မီသွေးရွှေတိုက်တဲ့နီယံနဲ့တခြားရှားပါးတပ်သတ္ထုတင်ပို့တာတွေကိုပါရပ်မယ်လို့တရုတ်အစိုးရကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ40 kHz 9430လိုင်းဒိုမီတာ48 kHz 6385လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်တို့သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနားလောပါ
This program has come to you from the Voice of America, Washington.